Welcome to the Voice of America in Burmese.
Mingla nya jama tora shin nya shin VOA American tan ga ni 2022 khun thin January 10 ye tanin na ni nya bai VOA Myanmar bai season ni go American bi daw su Washington DC myo daw ga ni Myanmar san daw ye nya 9 nai ga ni 10 nai thi sa pin thau lin pe ni ba bi nya bai season ni go ro line do meter 1925 ne 32 do ga ni dai yai na sin nai da lu yau tan ga ba shu za nai ja ba bi shin ဒီကနေ့ညအတွက်အစီအစဉ်လေးကိုအစီအစဉ်မှုဖြစ်ကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်အတမ်းမင်္ဂတော်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကသုံးမှုအတွက်ထောင်ထဲ၄နှစ်ချလိုက်ပါတယ်။ NLD ဆိုတာစီဝါရေးဂျန်ပေဩစတြေးလျနိုင်ငံသားရှောင်းတန်နဲ့လူပေးရေးကမ္ဘောဒီးယားဝန်ကြီးချုပ်ကတဆင့်ဩစတြေးလျအစိုးရကစစ်ကောင်စီကိုတောင်းဆိုခဲ့ပါတယ်။လွန်ကော်မျိုးကိုထုစစ်ဆင်မှုတွေရပ်တန့်ဖို့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့ထိတ်တန့်သတင်းတွေကိုတော့ဥတ္တမောင်သားနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်တဲ့နေနဲ့အတူဒီကနေ့မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အမှုသုံးမှုအတွက်နေပြီးတော့အထူးတရားရုံးကနေထောင်နှံ၄နှစ်အမိန့်ချမှတ်လိုက်ပါတယ
်ဒီမှာပုဂ္ဂိုလ်နှစ်နှစ်ချတယ်ဆက်သွယ်ရတယ်တစ်နှစ်ချတယ်နှစ်နှစ်တမှုချတယ်တစ်နှစ်တမှုချတယ်အဲ့ဒါက၃နှစ်ဟိုပေါင်းလိုက်တော့အားလုံးပေါင်း၄နှစ်ပဲတစ်နှစ်တော့
ရှင်းနေတူပြပြခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်စကိုင်းတိုင်းရင်းမပင်ခရိုင်ပလဲမြို့အနီးကရွာတွေကိုစစ်ကောင်စီကလေကြောင်းကနေနယ်မြေရှင်းလင်းထိုးစစ်ဆင်တိုက်ခိုက်နေပါတယ်ကရင်ပြည်နယ် KNU တပ်မဟာ6ထိန်းချုပ်ထားတဲ့မြဝတီခရိုင်ဒူပလာခရိုင်မှာတော့တိုက်ပွဲတွေဖြစ်နေပါတယ်ကြားပြည်နယ်လွိုက်ကော်မှာလည်းတိုက်ပွဲတွေဖြစ်နေလို့တမျိုးလုံးနီးပါးအိုးအိမ်စွန့်ခွာပြီးထွက်ပြေးနေရတဲ့ပြည်သူလူထုကိုရှမ်းလူထုကကူညီပေးနေပါတယ်ဒီလိုနိုင်ငံတစ်ဝန်းကနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်တဲ့တွင်တွေကိုကိုစော်ဝင်းလိုက်နဲ့ဥတ္တမောင်တန်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်။နိုင်ငံတော်အတမင်ကန်ပုဂ္ဂိုလ်တော်ဆန်းစုကြည်တရားစွဲခံရတဲ့အထက်ကအမှုသုံးမှုအတွေ့နေပြီးတော့ထူးတရားရုံးကတပေါင်းနဲ့ထောင်နဲ့လေးနှစ်ချမှတ်လိုက်ပါတယ်။ပို့ကုံတွင်းကုံဥပဒေချုပ်ဖောက်မှုတွေနှစ်နှစ်ဆက်သွယ်ရေးဥပဒေချုပ်ဖောက်မှုတွေတစ်နှစ်စုစုပေါင်းတပေါင်းနဲ့နှစ်နှစ်ပြည်တံချမှတ်ခဲ့သလိုနောက်တမှုဖြစ်တဲ့သဘာဝဘေးဆိုင်ရာစီမံခန့်ခွဲမှုဥပဒေချုပ်ဖောက်မှုအတွက်နောက်ထပ်နှစ်နှစ်ထောင်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်နေထိုင်တဲ့နေပြည်တော်ကမြန်နှမ်းပုံသာလမ်းနေအိမ်ကိုစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့မှာဝင်ရောက်ရှာဖွေစဉ်ဆက်သွယ်ရေးစင်ကနေကိုကြားပြနားထောင်လို့မရအောင်ဖြစ်တဲ့ဂျမာဆက်နဲ့စကားပြောစစ်တွေတွေ့ခဲ့တဲ့ဆိုတဲ့ဆွဆွချက်နဲ့ပုဂ္ဂိုလ်သင်းကိုဥပဒေပုံမှန် 8ဆက်သွယ်ရေးပုံမှန်69နဲ့တရားစွဲဆိုကြတာဖြစ်ပါတယ်။အမှုနှမှုအတွက်တရားလူပြတ်တက်တွေတရားရုံးမှာလာရောက်ထွက်ဆိုစဉ်ကတင်းဆဲမိတဲ့နေရာနဲ့တင်းဆဲခဲ့တဲ့အခြေအနေတွေပေါ်မှာကွဲလွဲစွာထွက်ဆိုခဲ့မှုတွေရှိခဲ့တယ်လို့ဆိုပါတယ်။ဒီနေ့အမိန့်ချခဲ့တဲ့တဘာဝဘေးမှုကတော့ဒေါ်ဆန်းစုကြည်ကိုအယတာတဦးဖြစ်တဲ့လယ်ဝင်းမြို့နယ်ကဦးညီညီခေါ်ဦးထွန်းမြအောင်ကတရားလူအဖြစ်နဲ့တရားစွဲထားတဲ့အမှုဖြစ်ပါတယ်။2020ရွေးကောက်ပွဲကာလတုန်းကရွှေကြပင်ရက်ွက်အတွင်းဒေါ်ဆန်းစုကြည်တွားလာခဲ့မှုဟာကိုဗစ်စီးကပ်တွေကိုချုပ်ပေါက်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဩစတြေးလျပေါ်မောက်ခရှွန်တန်နယ်ကိုပြန်လွတ်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကမြန်မာစစ်ခေါင်းဆောင်ကိုမြစ်တာရက်ခံခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးရဲ့စာနဲ့တောင်းဆိုချက်ကိုတုံ့ပြန်တဲ့အနေနဲ့ဝန်ကြီးချုပ်ဟွန်ဆန်ကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမြစ်တာရခံခဲ့တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးလည်းဖြစ်အာဆီယံရဲ့အထူးကိုယ်စားလှယ်လည်းဖြစ်တဲ့ Mr. Park Sokong ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ Mr. Chon Daniel ရဲ့တရားရုံးကိစ္စတွေပြီးသွားတာနဲ့အပြုတ်တဘောတုံ့ပြန်ပါမယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကခရီးပြုခဲ့ကြောင်းကမ္ဘောဒီးယားဆွေးအပိုင်းကမ္ဘူချာသတင်းဌာနမှဖော်ပြပါတယ် Mr. Chon Daniel ဟာဩစတြေးလျနိုင်ငံကပေါ်မောက်ခတူဖြစ်ပြီးဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်ဆောင်ရွက်ခဲ့ပါတယ်သူ့ကိုရှုဝဲအုပ်ဥပဒေနဲ့စစ်ကောင်စီကတရားစွဲဆိုထားတာပါကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ခီးစဉ်ဟာမြန်မာစစ်ကောင်စီကိုတရားဝင်အသိပြုပေးတဲ့ခီးစဉ်ဖြစ်တယ်လို့လူ့ခွင့်ရေးအဖွဲ့တွေကဝေဖန်ကြပါတယ်ဒါပေမဲ့မြန်မာစစ်ကောင်ဆောင်အနေနဲ့ဆွေးနွေးခဲ့ရမှာအပြုသဘောရတတ်ပြီးရရှိခဲ့ပြီးအာဆီယံရဲ့သဘောတူညီချက်၅ချက်ကိုအကောင့်ထဲဖော်ဖို့ခြေလှမ်းတရားဖြစ်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးကတော့ဆိုပါတယ
်ကရင်ပြည်နယ်လွိုင်ကော်မြို့ကိုမြန်မာစစ်တပ်ကလေကြောင်းကတိုက်ခိုက်မှုတွေရပ်တန့်ပြီးပဲလူရကိုရှောင်တိန်လိုတဲ့ဒေသခံတွေအပေါ်ပိတ်ပင်ကန့်တတ်ထားတာတွေလည်းပြန်ရုပ်သိမ်းပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒရူးစ်ကဒီကနေ့ဇန်နဝါရီလ10ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစလို့လွန်ကော်မျိုးကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်ခဲ့သလိုလက်နက်ကြီးတွေနဲ့လည်းပစ်ခတ်တိုက်ခိုက်နေကြောင်းဒေသခံတွေပြောတာကိုကိုကပီရိုက်တာသတင်းမှာရေးပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့လွန်ကော်မျိုးကိုလေကြောင်းနဲ့ကုန်းကြောင်းကတိုက်ခိုက်မှုတွေ ချက်ချင်းရတတ်မှာလို့လူခွင့်ရေးအထူးကိုယ်စားလှယ်တွန်ဘန်ဒူးစ်က Twitter လူမှုကွန်ရက်မှာရေးခဲ့ပါတယ်။ဒါအပြင်ဒေသခံပြည်သူတွေဘေးကင်းရာထွက်ခွာလို့မရအောင်တားဆီးထားမှုကိုလည်းပြန်လည်ရုံသိမ်းပေးပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုဖို့အတွက်လည်းလူခွင့်ရေးအထူးကိုယ်စားလှယ်ကတောင်းဆိုပါတယ်။လူခွင့်ရေးအထူးကိုယ်စားလှယ်ရဲ့အဲ့ဒီတောင်းဆိုမှုပေါ်စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းတော့မရှိသေးပါဘူး။လွမ်းကော်မြို့အပြင်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသမြို့တွင်းကဒေသခံတွေဘေးကင်းရာကိုထွက်ခွာလို့မရဘဲပိတ်မိနေကြတာဖြစ်ပါတယ်။မြို့လူဦးရေရဲ့၃ပုံ၃ပုံဟာဘေးကင်းရာကိုထွက်ခွာဖို့အတွက်ပြင်ဆင်နေကြတယ်လို့ဒေတာရင်းကူညီကယ်ဆယ်ရေးလုပ်ငန်းလုပ်ဆောင်နေတဲ့ပထရီတာအဖွဲ့တစ်ခုကပြောတာကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံတွင်ပဋိပက္ခတန်ထိခိုက်ခံစားနေရတဲ့လူမှုအသိုက်အဝန်းတွေတဲ့ဒိမတ်နိုင်ငံကကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကိုဒိမတ်ကိုရိုနာ25တန်အမေရိကန်ဒေါ်လာ 3.8 တန်ပေးလှူလိုက်ပါတယ်။ကချင်ချစ်ရခိုင်နဲ့ရှမ်းပြည်နယ်ပါဝင်မြန်မာနိုင်ငံရှိပြည်နယ်တိုင်းဒေသကြီးအသီးသီးမှာပဋိပက္ခကြောင့်နေရဆွတ်ခွာတိမ်းရှောင်နေရသူလူရေ 36,000 ဝန်းကျင်ရှိတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ကဆိုပါတယ်။ခုလိုနေရဆွတ်ခွာတိမ်းရှောင်နေရသူတွေနဲ့တခြားထိခိုက်လွယ်မိသားစုဝင်တွေကိုနေ့စဉ်ကူညီနေရမှာဒိမတ်နိုင်ငံရဲ့ကူညီငွေဟာအများကြီးအထောက်အကူပြုတယ်လို့ WFP ဒိမတ်ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ဒိမတ်နိုင်ငံကပေးအပ်တဲ့ဗန်နငွေပံ့ပိုးကူညီမှုဟာအခုလိုလိုအပ်ချက်တွေမြင့်တက်လာတဲ့အခါအချိန်ကရောက်ရှိလာတဲ့အတွက် WEP ရဲ့မြန်မာနိုင်ငံတွင်းကစားရေးလုပ်ငန်းတွေမှာအထောက်အကူအများကြီးဖြစ်စေပါတယ်လို့ WEP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Stephen Anderson ကပြောတာကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကားလျော်စွာပဲလိုအပ်ချက်တွေပုံမှုများပြားလာပြီးမဲ့ဒိမတ်နိုင်ငံရဲ့အထောက်ပံ့ဟာတကယ်လိုအပ်နေတဲ့လူတွေကိုကူညီပေးနိုင်နေမယ်လို့မျှော်လင့်ပါတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ရုံးရဲ့တန်ရုံးကြီးက Mr. Ander Grocott ကဆိုပါတယ်။
မြန်မာနိုင်ငံအတွင်းအမေရိကန်နိုင်ငံသား2ဦးနဲ့တန်ရုံးဝန်ထမ်း2ဦးတို့ဟာမြန်မာနိုင်ငံကချမှတ်ထားတဲ့ကပ်ဘေးစီမင်းစည်းကမ်းတွေကိုမလိုက်နာတာကြောင့်တန်တမာဆက်ဆံရေးဆိုင်ရာဘီအန်အာသဘောတူညီချက်ပါပြဋ္ဌာန်းချက်တွေကိုချိုးဖောက်တယ်ဆိုပြီးမြန်မာစစ်ကောင်စီနိုင်ငံရေးဌာနကသတိပေးချက်ထုတ်ပြန်ပါတယ်။အမေရိကန်တန်တမာနိုင်ငံကလက်မှတ်ကင်ဆောင်ထားသူ2ဦးနဲ့အမေရိကန်တန်ရုံးဝန်ထမ်း2ဦးတို့ဟာမြန်မာနိုင်ငံရောက်ရှိပြီးကွာရင်တင်းတည်ကြားစောင့်ကြည့်စစ်ဆေးခံရစဉ်ကိုဗစ်ရောဂါပိုးဓာတ်ခွဲအတည်ပြုတွေ့ခဲ့ပေမဲ့လည်းကပ္ပစီမင်းအရာတတ်မှတ်ထားတဲ့ဆေးရုံဆေးကမှာကုသမှုမခံယူဘဲကိုယ်စီစဉ်တဲ့ကိုကုသမယ်ဆိုပြီးတန်ယုံကခေါ်ယူသွားတယ်လို့စစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြပါတယ်။တန်တမန်ဒီအနေနဲ့သက်ဆိုင်ရာနိုင်ငံရဲ့စီမင်းဥပဒေတွေကိုလေးစားလိုက်နိုင်ရမှာဖြစ်ပေမဲ့အခုလိုကပ္ပစီမင်းကိုချိုးဖောက်တာဟာသက်ဆိုင်ရာနိုင်ငံပြည်သူ့ကျန်းမာရေးကိုထိခိုက်စေတယ်လို့လည်းစစ်ကောင်စီကဖော်ပြပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့အမေရိကန်တန်ယုံဘက်ကတော့စုံတရာထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ92.19 kHz 15653ညာ92.25 kHz 11603ညာ92.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ90.19 kHz 15955ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတနင်္လာနေ့ညာပိုင်းသတင်းတွေကိုဆက်လက်ကြင်ညာပေးနေတာပါခင်ဗျာရှင်းလာအတွင်းဆောင်ရသည့်အိုလံပစ်အခစားပြိုင်ပွဲတွေကျင်းပမယ်တရုတ်နိုင်ငံဘေကျင်းမြို့မှာတရုတ်နိုင်ငံဘေကျင်းမြို့အနီးကတျန်ချင်းမြို့မှာနေ့ရက်အတွင်းအိုမီကရွန်မျိုးဗီဇကွဲ COVID-19 ရောဂါပိုးကူးစက်နေသူ40ကိုစမ်းသပ်တွေ့ရှိခဲ့တာကြောင့်ဒေသခံတွေကို COVID စမ်းသပ်စစ်ဆေးမှုတွေအကြီးအကျယ်လှုပ်ဆောင်ပေးနေပါတယ်။ကြီးမားတဲ့ရောဂါပိုးကူးစက်ပြန့်နှံ့မှုတွေဖြစ်ပေါ်လာမှာဆိုရင်လည်းအတွက်တရုတ်အာဏာပိုင်တွေကတျန်ချင်းမြို့မှာကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။မြို့တော်ဘေကျင်းနဲ့တျန်ချင်းမြို့အကြားသွားနေတဲ့ဘတ်စကားတွေရထားလိုင်းတွေကိုလည်းပိတ်ပင်ထားပါတယ်။ဒီတော့တွင်ဗြိတိန်နိုင်ငံမှာကိုယ်ဝန်ဆောင်အမျိုးသမီးတွေကို COVID-19 ကာကွယ်ဆေးထိုးပေးဖို့ပြင်ဆင်နေပါတယ်။ COVID ရောဂါလက္ခဏာတွေနဲ့ဆေးရုံတက်ရသူကိုယ်ဝန်ဆောင်အမျိုးသမီး96000ခန့်လုံးကျော်ဟာ COVID ကာကွယ်ဆေးထိုးမထားကြသူတွေဖြစ်တယ်လို့ဗြိတိန်ကျန်းမာရေးဌာနကသိရှိသွားပြီးတဲ့နောက်အခုလိုကိုယ်ဝန်ဆောင်အမျိုးသမီးတွေကိုကာကွယ်ဆေးထိုးပေးမယ့်အစီအစဉ်ဖြစ်ပေါ်လာတာပါ။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်း COVID-19 ကူးစက်သူ 39,923 ဦးရှိခဲ့ကြောင်းအိန္ဒိယကျန်းမာရေးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်ခင်ဗျာ။
အမေရိကန်ပြည်တော်စုနဲ့ရုရှားနိုင်ငံကတန်တမာတွေဂျနီဗာမှာဒီကနေ့စတင်တွေ့ဆုံပါတယ်။ယူကရိန်းနယ်ခြားမှာရုရှားကစစ်အင်အားအလုံးရင်းချထားတဲ့ကိစ္စအပဝင်အနောက်နိုင်ငံတွေဘက်ကလုံခြုံရေးအမှတ်ခံချက်ပေးဖို့ရုရှားကတောင်းဆိုနေတာတွေနဲ့ပတ်သက်ပြီးဆက်တိုက်ကျင်းပမယ့်အစီအမံဆွေးနွေးပွဲတွေဒီကနေ့စတင်တာပါ။ဂျနီဗာဒေသစံတော်ချိန်မနက် 9:00 မတိုင်ခင်ဆွေးနွေးပွဲစတင်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ယူကရိန်းနဲ့မဟုတ်ဘဲနေတိုးနဲ့တခြားမဟာမိတ်နိုင်ငံတွေနဲ့လည်းတိုင်ပင်ညီနိုင်ဆောင်ရွက်နေတာကိုအလေးနဲ့ပြောဆိုသွားပါတယ်။ Ukraine ပါဝင်ဥရောပမဟာမိတ်နဲ့လက်တွဲပဲနိုင်ငံတွေရဲ့လုံခြုံရေးနဲ့ပတ်သက်ရင်အားလုံးဘသူမှမကြံစီပဲပါဝင်ရမယ်ဆိုတဲ့အခြေခံမူပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အခိုင်အမာရပ်တည်တယ်လို့လည်းကြေညာချက်ထုတ်ပြန်ပါတယ်
။ပြီးခဲ့တဲ့ပတ်ကကန့်ကွက်ဆန္ဒပြပွဲတွေမှာအသက်ခံလဲရတဲ့လူ164ယောက်ထဲမှာအသက်၄နှစ်အရွယ်မိန်းကလေးငယ်တယောက်လည်းပါဝင်တယ်လို့ကဇက်စတန်တာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်လူ9800ကိုဖမ်းဆီးထားတယ်လို့လည်းအာနာပိုင်တွေကပြောပါတယ်။ဆန္ဒပြပွဲတွေကိုတားဆီးဖို့အတွက်ကြိုတင်တတိပေးဖို့မလို့ပဲဆန္ဒပြသူတွေကိုပြစ်ခတ်နိုင်တဲ့အမိန့်ကိုတမရကတ်ဆင်ဂျိုမတ်တူကာယက်ဖ်ကပေးခဲ့ပါတယ်ကဇက်စတန်မှာညီဝန်ပြပြအောင်ထိမ့်သိမ့်နိုင်တဲ့နိုင်ငံတော်အဖွဲ့အစည်းတွေကိုကာကွယ်နိုင်တဲ့စွမ်းရည်ရှိပါတယ်ဒါပေမဲ့ငြင်းချမ်းစွာဆန္ဒပြနေသူတွေရဲ့အခွင့်အရေးကိုလေးစားတဲ့နီလန်းနဲ့ကာကွယ်ရပါမယ်ဆန္ဒပြသူတွေရတဲ့မအေးဖြစ်နေတဲ့စီးပွားရေးနိုင်ငံရေးအကြောင်းတွေကိုလည်းကင်တွယ်ရပါမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က ABC ရုပ်သံသတင်းဌာနနဲ့တွေ့ဆုံစဉ်မှာတင်းငွေနေနေကပြောကြားခဲ့ပါတယ်ခင်ဗျာ
။ကဘာစစ်စစ်တက်နစ်တမားနိုဗက်ဂျိုကိုဗက်ကိုတရားသူကြီးကအမှုကတွက်လိုက်ပြီးဩစတြေးလျကိုဝင်ရောက်ခွင့်ပေးလိုက်ပါတယ်။ဂျိုကိုဗက်ရဲ့ဗီဇာပြန်လည်ရုပ်သိမ်းမှုဆုံးဖြတ်ခဲ့တဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုတရားသူကြီးကလွှမ်းမိုးဆုံးဖြတ်လိုက်တာဖြစ်ပြီးဂျိုကိုဗက်ရဲ့နိုင်ငံကူးလက်မှတ်ကိုပြန်ပေးပြီးလူဝင်မှုထိန်းသိမ်းစခန်းကသူကိုလွတ်ဖို့အမိန့်ချမှတ်လိုက်ပါတယ်။ဒါပေမဲ့ဂျိုကိုဗစ်နဲ့ဗီဇာပြန်လည်ရုပ်သိမ်းလို့ရစေဖြစ်တယ်လို့တရားသူကြီးရဲ့ဆုံးဖြတ်ချက်ထွက်ပြီးပြီးချင်းမှာဩစတြေးလျဆိုရကပြောပါတယ်။ဂျိုကိုဗစ်ဟာဒီလ18ရက်နေ့စမယ်ဩစတြေးလျဥပဒေပွဲကိုဝင်ဖို့ပြီးခဲ့တဲ့ပုံတူနေ့ကမဲလ်ဘုန်းမြို့ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။ဂျိုကိုဗစ်ဟာဒီဇင်ဘာလတုန်းကကိုဗစ်ကူးစက်ခံခဲ့ရတာကြောင့်ဩစတြေးလျတက်နစ်အတင်းနဲ့ဗီတိုရီယာပြည်နယ်ရဲ့ဆေးအဖွဲ့နှစ်ဖွဲ့ကသူ့ကိုကာကွယ်ဆေးလိုအပ်ချက်ချွင်းချက်ဖြင့်ပေးထားခဲ့တာပါ။
ထိတ်တန့်ရောက်သတင်းတွေကိုကိုစောင်းဝင်းလိုက်နဲ့ဦးတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။နိုင်ငံတော်ဥတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တရားစွဲဆိုခံထားရတဲ့အထက်ကအမှုသုံးမှုအတွက်နေပြည်တော်အထူးတရားရုံးကနေထောင်ဒဏ်၄နှစ်ဒီကနေ့ဇန်နဝါရီလ10ရက်နေ့မှာအမိန့်ချလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကအမှုနှစ်ခုအတွက်ထောင်ချထားတဲ့ပြည်ထောင်အတွက်အယူခံကိုလည်းခရိုင်တရားရုံးကပယ်ချခဲ့ပါတယ်။တည်င်းအပြည့်အစုံရန်ကုန်ကပေးပို့လာတာကိုမက်ခင်ဖြူထွေးပြောပြပေးပါရှင်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တရားစွဲခံနေရတဲ့အမှုတွေကပို့ကုံသွင်းကုံဥပဒေချိုးဖောက်မှုအတွက်2နှစ်၊ဆက်သွယ်ရေးဥပဒေချိုးဖောက်မှုအတွက်1နှစ်၊ဒီနမှုစုစုပေါင်းအတွက်တပေါင်းလဲ2နှစ်ပြည်ထောင်ချမှတ်ခဲ့တယ်လို့တဘာဝဘေးဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအတွက်လဲထောင်နဲ့2နှစ်အမိန့်ချခဲ့တယ်လို့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေနဲ့နှီးဆက်တဲ့ရှေ့နေတူကဗျွေကိုအတည်ပြုပြောပါရယ်ဒီကနေ့ချမှတ်လိုက်တဲ့အမှုတွေအတွက်ဒေါက်ဆန်းစုကြည်ရှေ့နေတွေဘက်ကအယူခံတင်သွင်းဖို့ရှိတယ်လို့လည်းသူကပြောပါရယ
်သွင်းမှုပုံကနှစ်နှစ်ချရတယ်ဒီနေ့သွင်းမှုပုံက2နှစ်ချတယ်ကပ်ပရီတဲ့2နှစ်ချတယ်2နှစ်တမှုချတယ်2နှစ်တမှုချတယ်အဲ့ဒါက3နှစ်အဲ3နှစ်ဆိုရင်သူကတပေါင်းနဲ့ပေးတဲ့အတွက်သူက2နှစ်အဲ့တော့ဒီကွာဟိုတဘာဝဘေးရနေရ2နှစ်ချရေတဘာဝဘေးရနေရေဆန်လာနဲ့ဆန်လာဟိုပေါင်းလိုက်တော့အားလုံးပေါင်း4နှစ်ပဲတန်းဖြစ်သွားတယ်အဲ့လိုဟောအဲ့ဒါတော့ယူကန်တော့တရားမှာမဟုတ်ကုတောင်ကတရားမတောင်ရှိတာကိုကုတောင်ရှိအောင်နော
်ပို့ကုံသွင်းကုံပုံမအမှုနဲ့ဆက်သွေးရေးပုံမအမှုတို့အတွက်ပြီးခဲ့တဲ့ဒီဇင်ဘာလကလေးကအပြစ်သက်အမိန့်ချဖို့ကိုဇက်တိုက်ရက်ရွှေ့ဆိုင်လာခဲ့ပြီးဒီကနေ့မှမှအပြစ်သက်အမိန့်ချမှတ်တာဖြစ်ပါတယ်ဒေါက်ဆန်းစုကြည်နေထိုင်တဲ့နေပြည်တော်ကမြန်နန်းပုံသာလန်းနေအိမ်ကိုစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့မှာဝင်ရောက်ရှာဖွေတဲ့အချိန်ဆက်သွယ်ရေးစင်နယ်ကိုကြားဖြတ်နားထောင်လို့မရအောင်ဖျက်တဲ့ဂျာမန်ဆန်နဲ့စကားပြောဆက်တွေတွေ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပို့ကုံသွင်းကုံဥပဒေပုံမှန်8နောက်ဆက်သွယ်ရေးပုံမှန်69တို့နဲ့တရားစွဲထားတာဖြစ်ပါတယ်။အမှုနှမှုအတွက်တရားလူပြတတ်သေးတွေတရားရုံးမှာလာရောက်ထွက်ဆိုစဉ်ကသိသိမိခဲ့တဲ့နေရာနဲ့သိသိခဲ့တဲ့အခြေအနေတွေပေါ်မှာကွဲလွဲတဲ့ထွက်ဆိုမှုတွေရှိခဲ့ပါတယ်။ဒီပစ္စည်းတွေဟာဒေါက်တာဆန်းစုကြည်နဲ့မသက်ဆိုင်တဲ့လုံခြုံရေးပစ္စည်းတွေဖြစ်ပြီးသူ့လုံခြုံရေးဝန်ထမ်းရဲတပ်ဖွဲ့ကကာကွယ်ရေးဝန်ကြီးဌာနကပေးထားတဲ့ပစ္စည်းတွေဖြစ်တဲ့ဆိုတာကိုလည်းကြားနာစစ်ဆေးချိန်အတွင်းပေါ်လွင်ခဲ့တယ်လို့ဒေါက်တာဆန်းစုကြည်ရဲ့ရှေ့နေတွေကပြောထားပါတယ်။ဒါတင်မကဆက်သွယ်ရေးကုမ္ပဏီနဲ့ဝန်ဆောင်မှုကုမ္ပဏီတွေကသာဆွဲဆိုရတဲ့ပုံမှန်နဲ့ဒေါက်တာဆန်းစုကြည်ပေါ်တရားစွဲတာဖြစ်လို့လွဲမှားမှုရှိတာကိုရှေ့နေတွေဘက်ကထောက်ပြခဲ့ကြပါတယ်။တိစဲဥပဒေပြဋ္ဌာန်းချက်တွေအရလူတဦးကိုအကြောင်းအရာတစ်ခုနဲ့တရားစွဲတာမှာဥပဒေနှစ်ခုနဲ့တရားစွဲဆိုပိုင်ခွင့်မရှိဘူးဆိုတဲ့အချက်ကိုဖောက်ပြနေတယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ရှင်းတွေကအစိုးပိုင်းတွေကထောက်ပြခဲ့ကြပါတယ်။ဒီကိရိအမိန့်ချတဲ့တဘာဝဘေးအမှုကတော့ဒေါက်ဆန်းစုကြည်ကိုအရက်သားတဦးဖြစ်တဲ့လေဝေးမြို့နယ်ကဦးညီညီခေါ်ဦးထွန်းမြင့်အောင်ကတည့်ရလို့အဖြစ်နဲ့တရားစွဲခဲ့တဲ့အမှုဖြစ်ပါတယ်။ 2020ရွေးကောက်ပွဲကာလတုန်းကချွေကြပင်ရက်ွက်အတွင်းဒေါ်ဆန်းစုကြည်တွာလာခဲ့မှုဟာကိုဗစ်စီကံဥပဒေတွေကိုချိုးဖောက်တဲ့ဆူရဲဆွဆွဲချက်နဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်။ဆရာနာတင်ပြီးတဲ့နောက်ဒီကနေ့အထိအမှုပေါင်း73မှုနဲ့တရားစွဲခံထားတဲ့ဒေါ်ဆန်းစုကြည်ဟာအခုဆိုရင်အမှု9မှုအတွက်ပြစ်ဒဏ်စုစုပေါင်း6နှစ်ချမှတ်ခံထားပါတယ်။အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့တဘာဝဝေးပုံမှန်25အမှုတို့အတွက်2021ခုနှစ်ဒီဇင်ဘာလ6ရက်နေ့ကထောင်နဲ့၄နှစ်ချမှတ်ခံခဲ့ရပြီးအဲ့ဒီတနေ့တည်းမှာပဲစစ်ကောင်စီအကြီးအကဲက2နှစ်ပြစ်ဒဏ်လျှော့ပေါ်ပေးခဲ့ပါတယ်။2021ဒီဇင်ဘာလ6ရက်ကပြစ်ဒဏ်ချမှတ်ခံလိုက်ရတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့တဘာဝဝေးပုံမှန်25အမှုတို့အတွက်ပြစ်ဒဏ်တွေအပေါ်ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကအယူခံဝင်ခဲ့ပေမဲ့ခရိုင်တရားရုံးကဒီကနေ့ပဲပယ်ချခဲ့တယ်လို့ဒီအခြေအနေအကြောင်းကိုသိတဲ့နှိစက်သူရှင်းလင်းသူကပြောပြပါဗျ
။ဟုတ်တယ်တကယ်ဒီနေ့အတက်ရအောင်ဒီနေ့ပဲပယ်လိုက်တယ်เนาะခရိုင်တရားမှာပယ်လိုက်တယ်ဟုတ်တယ်။အဆီနဲ့ပဲအဆီကဆာမာရီဒစ်စပယ်ပေါ့ဆာမာရီဒစ်စပယ်ပေါ့ဒီနေ့အချင်းကြီးနဲ့ပတ်လိုက်အချင်းကြီးပမာတော့အချင်းကြီးနဲ့ပတ်လိုက်တယ်ပေါ့เนา
ะလက်ရှိမှာဒေါ်ဆန်းစုကြည်ဟာအာဂတိအမှု6မှုနိုင်ငံတော်လူဝတ်ချက်အဥပဒေချိုးဖောက်မှုဆိုတဲ့အမှုတမှုရွေးကောက်ပွဲဥပဒေဆိုင်ရာဥပဒေချိုးဖောက်မှုတမှုနဲ့ဆက်လက်တရားရင်ဆိုင်နေရဆဲဖြစ်ပါရဲ့ရှင်
။ထောင်ဆန်းစုကြည်ကိုဒီကနေ့ထောင်ဒဏ်၄နှစ်ထပ်ပြီးတော့ချမှတ်လိုက်တဲ့သတင်းမက်ခင်ဖြူတွေပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့ပလဲမြို့အနီးမှာစစ်ကောင်စီတပ်ကလေကြောင်းနဲ့ထိုးစစ်ဆင်ပြီးတိုက်ခိုက်နေတဲ့အခြေအနေတင်ပြပေးကြပါမယ်။စကိုင်းတိုင်းရင်းမပင်ခရိုင်ပလဲမြို့အနီးကကျေးရွာတချို့ကိုစစ်ကောင်စီကလေကြောင်းကနေနယ်မြေရှင်းလင်းထိုးစစ်ဆင်တိုက်ခိုက်မှုဒီကနေ့ပြုလုပ်ခဲ့တယ်လို့သိရပါရယ်။အဲ့ဒီဒေသတဝိုက်ဟာစစ်ကောင်စီတပ်ရဲ့မော်တော်ယာဉ်တွေမကြာခဏဆိုသလိုမိုင်းထောင်ပြီးတော့တိုက်ခိုက်ခံရတဲ့နေရာတွေလည်းဖြစ်ပါရယ်။ဒီကြောင်းတိုက်ပွဲသတင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုအောင်မြတ်သူပြောပြပေးပါရှင်
။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ရင်းမမိတ်ခရိုင်ပလဲမြို့ကိုဒီကနေ့ဇန်နဝါရီလ10ရက်မနက်အစောပိုင်းကစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တော်တွေပြုလုပ်ခဲ့တာပါ။ဒီကြောင်ကနေအမှတ်မတင်တိုက်ခိုက်တာတွေကြောင့်ဒေသခံတွေထွက်ပြေးတင်းချောင်းနေရသလိုရွာတွေပိတ်မိနေတဲ့ဒေသခံတွေလည်းရှိနေပါတယ်။ပလဲ PDF တာဝန်ရှိသူတူကတော့အဲ့ဒီဒေသမှာဒေသခံကာဝေးအဖွဲ့တွေစုဝေးနေတယ်လို့သတင်းပေါက်ကြားသွားတာကြောင့်အခုလိုတိုက်ခိုက်ခံရတယ်လို့ယူဆပါတယ်
။ဒါကတော့ဟိုနေမြေကန်တဲ့ကကျွန်တော်တို့သတင်းပေးသတင်းပေါက်ကြားမှုအရာနေမှာပါဒီဘက်မှာကျွန်တော်တို့ PDF ကျွန်တော်တို့ခေါင်းဆောင်ဘုံနဂါနဲ့ပါဝင်အခြား PDF ခေါင်းဆောင်မိုင်းတွေစီစီစီဝေးရှိတယ်အဲဒါဆိုအခြားတဲ့ဒီကြေးရလေးမှာတော်တော်များများခုလိုပဲပြည်ရဲ့ဒီနေဆင်းပွဲလေးရှိတဲ့ဆိုတဲ့တင်အဲတိကျတဲ့တင်ပေးပေါ့ကြမှုကြာကျွန်တော်မင်းနဲ့စင်နာရီဆင်မီလောကသာပြီးတော့ဘုရားနမခအတော်ကနေဟဲ့တုံးစီပြန်တန်းလာပြီးတော့အဲ့နန်တဝိုက်အဲကျွန်တော်တို့ပလဲမြို့နယ်မင်းနိုင်မင်းနဲ့ကျန်းတော်ချမ်းမှာရှိတဲ့အုံနောက်အဝါကြီးတော်အဲနောက်ပြီးကျတော့တရက်ကံအဲတစ်ဖက်မှာရှိတဲ့ချောင်းသားအဲ့ဘက်ဘတ်ချလေကိုတို့ရဟန်းရဲ့တလက်ဆက်အဲဒီလိုပြစ်ခတ်မှုတွေတက်တိုင်းလုတ်သွားရရန်ရန်နောက်ပိုင်းကျတော့ကျွန်တော်တို့ရန်ရန်နှစ်စီးကနေပြီးတော့တောက်လျှောက်ဟိုကာပြည့်ပြည့်နေပြီးတော့တတိယလူရင်အားချတဲ့ပုံစံမျိုးတွေလို့တော့ပြီးတော့တတိယလုံနမခောက်ပြန်တယ်အဲ့ဒါမှနောက်ထပ်နှစ်စီးဆက်ပါလာပြီးတော့တလက်ဆက်တို့တို့ကဟိုပဲရန်တန်းပြီးတော့မြေလင်းကိုဒီပြည့်တည်ရှိတယ်တခြားမှာရှိတယ်အထင်တယ်တို့တော့ရန်တန်းပြီးတော့မှန်းနေတယ်အဲအဲ့လိုလုပ်ပြီးတော့ဒီဘက်ခါမှာအဲကျွန်တော်တို့ရန်ရဲ့ BT ရဲ့အဖွဲ့အဲဒီကိုတို့ကဝိုင်းပြီးတော့အဲဒီကမှပေးဆိုထားတဲ့ပုံစံမျိုးနဲ့
ပစ်ကတ်မှုတွေအတွင်းဒေသခံကာကွယ်တပ်ဖွဲ့ခေါင်းဆောင်တွေထိခိုက်တာမရှိဘဲတိမ်းရှောင်နိုင်ခဲ့တယ်လို့သိရပါတယ်။ပလဲကာကွယ်ခေါင်းဆောင်ဖြစ်တဲ့ဘူနဂါကပလဲဒေသမှာသူမရှိနေဘဲချင်းပြည်နယ်ဘက်ကိုခရီးထွက်နေတဲ့အကြောင်းလူမှုကွန်ရက်ဆိုင်ရာမှာရေးသားထားပါတယ်။တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို VOA ကမေးမြန်းရမှာတော့ထိတွေ့မှုရှိပြီးတော့အလောင်းတစ်ချို့နဲ့လက်နက်တစ်ချို့သိမ်းဆည်းရမိတယ်လို့ပြောပါတယ်။
ဒီဝါမတော့အဲ့ဒီတက်မှာတော့ကျွန်တော်တို့ဒါတိုက်ပွဲဖြစ်ပွားနေတာရှိတယ်သူတို့ဘက်ကကျွန်တော်တို့အလောင်းတချို့နဲ့လက်နက်တချို့ရခဲ့တာတော့ရှိပါလေဗျာအဲ့ဒါလေးနဲ့ကျွန်တော်တို့ဟွာသတင်းထုတ်ပြန်ပေးပါမယ်ဗျာဒီကြောင်းပစ်ခတ်မှုကတော့ကျွန်တော်တို့ကြောင်းပစ်ခတ်မှုဖြစ်မဖြစ်တော့မသိဘူးဟွာတော့လိုတဲ့နေရာရှိရင်တော့လည်းကျွန်တော်တို့သုံးမယ်လို့လည်းပြောသုံးပြီးမယ်ဆိုပြောထားပြီးသားပါဗျာ
မနက်ကလေကြောင်းကနေတိုက်ခိုက်ခံရတာကြောင့်အနီးနားကကြေးရွာတွေဟာဘေးလွတ်ရာကိုတင်းရှောင်နေရသလိုအမှတ်မတင်တိုက်ခိုက်တာကြောင့်အုံနောက်ကြေးရွာတွေမှာပိတ်မိနေတဲ့ဒေသခံရက်သားတွေရှိနေတယ်လို့ဒေသခံတူကအခုလိုပြောပါတယ
်ကြေးရွာကြီးနေရာတော့အဲ့ဒီနားဝန်းကျင်ရွာဟာတွေကပြည့်နေကြရတာပေါ့ဗျာဝိုင်းထားတဲ့ရွာကတော့တော်တော်များများတော့ပိတ်မိနေတာဆိုတော့မနက်စောစောစီးစီးဆိုတော့ပြည့်ချိန်ပြည့်ချိန်မရနိုင်ဘူးပေါ့အုံနောက်ရွာဝိုင်းခံထားတဲ့အုံနောက်ရွာကတော့ပြည့်ချိန်မရနိုင်ဘူးပေါ့ဒီရွာတွေရွာနီးချုပ်ချက်တွေအုံနောက်ကိုဒီလိုဝိုင်းမိလေရင်နဲ့ဒီလိုချတယ်ဆိုတော့ကြတော့အနီးကဆုံးကြွားတွေကတော့အဝေးဆုံးကိုအဲ့လိုမပြေးကြရတာပေါ့
ဒီဇင်ဘာလ18ရက်နေ့ကလည်းမကွေးတိုင်းနှမ်းခါရွာမှာဒေသခံကာကွယ်တပ်ဖွဲ့ဝင်တွေအစည်းအဝေးလုပ်နေချိန်မှာစစ်ကောင်စီကလေကြောင်းကနေပစ်ခတ်တာကြောင့်ဒေသခံကာကွယ်တပ်ဖွဲ့တွေအပြင်အရက်သားတိုက်စုံးမှုတွေပါရှိခဲ့ပါတယ် အခုတက်ခတ်ခံရမှုအတွင်း PDF ကဖြစ်စီဒေသခံရက်သားဖြစ်စီတိကြိုက်တည်ဆုံမှုရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
။စကိုင်းတိုင်းရင်းမပင်ခရိုင်ပလဲမြို့ဘက်ကအခြေအနေကိုအောင်မြတ်သူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်တဲက KNU တပ်မဟာ6ထိန်းချုပ်နယ်မြေမှာဖြစ်နေတဲ့တိုက်ပွဲအခြေအနေကိုတင်ပြပေးပါမယ်။ကရင်ပြည်နယ်တဲက KNU တပ်မဟာ6ထိန်းချုပ်ထားတဲ့နေရာမြဝတီခရိုင်ဖလူးကြီးနဲ့ဖလူးလေးဒေသနဲ့ဒူးပလာခရိုင်ကော့ဂရိတ်ဘက်မှာတော့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။တိုက်ပွဲတွေကပြင်းထန်နေပြီးတော့စစ်တပ်ဘက်ကလေကြောင်းကနေပါပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။နောက်စစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေနားပါလက်နက်ကြီးကြီးတွေကျနေတဲ့အခြေအနေအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်တဲက KNU တပ်မ6ထိန်းချုပ်ရာမြဝတီခရိုင်ဒူပလာယာခရိုင်တို့ဘက်မှစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ရင်းဆက်ရှိ NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်တွေစတဲ့ပူးပေါင်းတပ်တွေကြားဒီကနေ့ဇန်နဝါရီလ10ရက်နေ့မှာလဲတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မြဝတီခရိုင်တွေကဖလူးကြီးဖလူးလေးမင်းလက်ပံစတဲ့ကြေးရွာတွေအပြင်ဒူပလာယာခရိုင်ကော့ကရိတ်မြို့နယ်တွေကကြီးရွာတွေမှာတော့နှစ်ဖက်တိုက်ပွဲတွေဖြစ်နေပါတယ်။ကော့ကရိတ်ဘက်တိုက်ပွဲပြင်းထန်နေပြီးစစ်တပ်ဘက်ကလေကြောင်းကပါတိုက်ခိုက်နေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကုစောမွန်ကပြောပါတယ်
။လူဘက်မှလည်းတိုက်ပွဲဖြစ်တယ်။ဟိုကော့ကရိတ်မှာဖြစ်တာတော့တမိုင်းဥစားပေါ့ကျွန်တော်တို့မြို့ဟောင်းရွာကိုဟိုသူတို့အဲ့မှာလာဝင်ပြစ်တာပါနော်။လာဝင်ပြစ်တာအစကြောင်းနောက်လာဝင်ပြစ်ပြီးတော့မြို့ဟောင်းရဲ့တက်ဆက်တဲ့ဖြစ်နေတဲ့ကျွန်တော်ဟိုကဒူးသားရွာမှလည်းတိုက်ပွဲဆက်ဖြစ်အဲနောက်ပြီးတော့ကျတော့လေရင်နဲ့လာပြစ်တာပေါ့နော်လေရင်နဲ့ပါလာပြစ်တာနောက်ပိုင်းလာရဟန်းရင်နဲ့ကဟိုဆက်တနတ်နဲ့ပြစ်တယ်အဲအဲ့ဒါမှကျွန်တော်တို့ PDS ကဥတော်တယ်မဆိုရင်ရတယ်ဆရာရတယ်တင်ရင်းထိရတယ်မရှိဘူး PDS ကလည်းတန်တာချဆုံးတာမရှိဘူးဦးထင်ပြီးတော့ဂျူသားဂျူသားဖြစ်နေတော့
ဒီကနေ့လက်နက်ကြီးတွေကြားတဲ့ဖလူကြီးဖလူလေးရွာတွေကစစ်ဘေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေနဲ့နှီးတာကြောင့်အဲ့ဒီမှာခိုလုံနေကြသူတွေကြောက်လန့်နေကြခက်ပြေးနေတာကိုလည်းမြင်ရကြောင်းဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပြပါတယ်
ဆိုတော့ကျွန်တော်တို့မနေ့တုန်းကသမင်းသွတ်ပို့တယ်ပေါ့နော်သမင်းပို့တဲ့အခါအဲ့ဒီအဓိကဖလူလေးတောင်ကြီးပေါ့အဲ့ညာရောက်တယ်ကျွန်တော်တို့ရောက်တဲ့အချိန်မှာပဲအာလက်နက်ကြီးပစ်တံတွေကြားရတယ်ပေါ့နော်ကျွန်တော်တို့ရောက်တဲ့အချိန်မှာအာနေ့လယ်စက်နက်ခပ်ဝင်ကြတော့ဆိုတော့လက်နက်ကြီးကြားတဲ့တန်တွေကတော်တော်လေးကိုကြည့်ခဲလာတယ်တိတ်မဝေးဘူးကျွန်တော်တို့ဒီဘက်တောင်ကုန်းတစ်ချက်တစ်ဖက်ချမ်းပေါ့ဟိုဘက်ကြားတဲ့နေဟိုဘက်တောင်ကုန်းတစ်ဖက်ချမ်းဒီနေ့တော့ဆစ်ဆောင်နေတာကျွန်တော်တို့တွေ့တဲ့ချိန်တွေကတော့အဲ့ဒီစကန်းနဲ့တိတ်မကွာတဲ့တောင်ကုန်းဟိုဘက်ချမ်းမှာလက်နက်ကြီးကြားတော့တစ်ဖက်တောင်ကျုပ်ကြားတဲ့ခါကျတော့စစ်ပီးကြောင့်စကန်းနဲ့ပြေးဝင်လာတဲ့လူတွေရှိတယ်လို့စစ်ပီးကြောင့်စကန်းနေပြီးတော့အာကြောက်ရလနဲ့အပြင်ကိုပြန်ပြီးတော့သူတို့ရဲ့ဟိုအတက်ကိုလွတ်ညာပေါ့နော်ဟိုလက်နက်ကြီးကြားတဲ့ဆိုရင်ပြီးတော့ဟိုပြေးတဲ့လူတွေရှိတယ်ဆိုတော့မြင်ကွင်းကတော့ရရခတ်နေတာပဲပေါ့ကော
။တောင်ရင်မြင့်နားကစစ်ဘေးလွတ်ရာခိုလုံနေကြတဲ့နေရာတွေမှာတော့လူရေ2000နီးပါးလောက်ရှိပြီးတက်ကြီးရွယ်တွေလည်းရှိပါတယ်။သူတို့ပုံအောင်ခိုလုံရာနားလက်နက်ကြီးကြီးတွေကြတိုင်းနေရာရွှေ့ပြောင်းနေရတာမို့နှစ်ရက်သုံးရက်ကြာတဲ့အထိထမင်းမစားရသေးတဲ့သူတွေလည်းရှိနေတယ်လို့လည်းဆက်ပြောပြပါတယ်
။အဲ့မှာထမင်းလာပို့တဲ့ခါမှာသူထမင်းလာယူတယ်။တချို့တရားဆိုရှင်ထမင်းမစားတာနှစ်ရက်သုံးရက်ရှိပြီးတဲ့လူတွေလည်းတွေ့တယ်။အဲ့ဒီမှာအသက်ကြီးကြီးကရင်ဖိုးကြီးအုပ်စုတွေလည်းကျွန်တော်တို့တွေ့ခဲ့တယ်။အသက်အပြင်တော့90ပတ်ဝန်းကျင်ရှိပြီပေါ့နော်။အဲ့ဒီဖိုးကြီးဆိုလို့ရှိရင်သမင်းလောက်ဝင်နေတာတည်တယ်တဲ့သူတို့လာမြည်ရဲလို့ပေါ့နော်။ဒီနေ့မှအရင်ဆုံးမိလာယူရတာပေါ့နော်။ဆိုတော့လူဘယ်လောက်ရှိလဲ။မြေကြီးသူတို့အုပ်စုမှလူ80လောက်ရှိတယ်ပေါ့နော်
။မြဝတီခရိုင်လေးကေခေါ်မြို့တစ်ကနေစခဲ့တဲ့တိုက်ပွဲတွေကြောင့်အနီးနားကကြီးရွာတွေကနေထွက်ပြေးတိမ်းရှောင်နေတဲ့စစ်ဘေးဒုက္ခသည်တွေဟာတောင်ရင်မြစ်အနီးကမြန်မာနိုင်ငံဘက်အချမ်းနေရာတွေမှာခိုလုံနေထိုင်နေရဆဲဖြစ်ပါတယ်။စားတောက်ရေးအခက်အခဲရှိတာကြောင့်ထိုင်းဘက်ကရှစ်တောင်းလူသမားတွေမြန်မာမိသားစုတွေကအစားအသောက်တွေပို့ပြီးအကူအညီပေးနေကြပါတယ်။လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စစ်ဘေးဒုက္ခသည်2000ထက်မနည်းတောတောင်တွေထဲမှာပုန်းခုန်နေကြရသလိုမြန်မာဘက်ခြမ်းတောင်ရင်မြစ်အနီးနားတွေမှာလည်းခိုလုံနေကြရပါတယ်။ထိုင်းဘက်ခြမ်းထွက်ပြေးခိုလုံကြသူတချို့လည်းရှိပါတယ်ရှင်။
ကရင်ပြည်နယ်မြဝတီခရိုင်နဲ့ဒူးပလာခရိုင်ဘက်ကစစ်ရေးအခြေအနေမအေးမှတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကယားပြည်နယ်လွိုက်ကော်တိုက်ပွဲကြောင့်မျိုးလုံးကျွတ်နီးပါးတိမ်းရှောင်လာရတဲ့စစ်ပြေးဒုက္ခသည်တွေကိုရှမ်းလူထုကနေကူညီပေးနေတဲ့သတင်းကိုတင်ပြပေးကြပါတယ်ကယားပြည်နယ်လွိုက်ကော်မြို့မှာစစ်ကောင်စီတပ်နဲ့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF နောက်ပြီးတော့ဒေသခံ PDF တပ်ဖွဲ့တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တမျိုးလုံးနီးပါးအိုးအိမ်ပစ်ပြီးတော့ထွက်ပြေးတိမ်းရှောင်နေရပါတယ်ဒီလိုမျိုးထွက်ပြေးလာကြရတဲ့ဒုက္ခ သည်တွေယာယီခိုးလုံနိုင်ရေးအနီးအနားရှမ်းပြည်နယ်ကမြို့လူလူတွေကနေရာထိုင်ငင်းပေးပြီးတော့ကူညီကြိုဆိုနေကြတာတွေရှိပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းနန်းလောင်ပြောပြပေးပါရှင်
ကရားပြည်နယ်မြို့တော်လွိုက်ကော်အနီးတစ်ဝိုက်မှာနေထိုင်ကြသူတွေဟာစစ်ကောင်စီနဲ့ဒေသခံတွေဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေလက်နက်ကြီးတံတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်။တနင်္ဂနွေနေ့တည်းကမြို့လုံးကျွတ်နေပါထွက်ပြေးနေကြသူအများစုကရှမ်းပြည်တောင်ပိုင်းကိုထွက်ပြေးခဲ့တာပါ။ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့မှာကရားပြည်နယ်ကစစ်ဘေးလွတ်အောင်ထွက်ပြေးသူတွေတနင်္ဂနွေနေ့တည်းကဆက်ရောက်လာခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုလွိုက်ကော်မြို့ဘက်ကထွက်ပြေးလာကြသူတွေအတွက်နေရာထိုင်ခင်းအကူအညီပေးမယ်လို့ Facebook လူမှုကွန်ရက်ပေါ်မှာကမ်းလှမ်းသူတွေလည်းအတော်များရှိခဲ့ပါတယ်။အဲ့ဒီလိုကမ်းလှမ်းကူညီနေသူတွေထက်ကစီဆိုင်မြို့ခံခွန်ကျော်ဆွေကမနေ့ကစာရောက်လာသူ1000ကျော်ခလုံးနိုင်မဲ့နေရာ5ခုကိုအခုလောလောဆယ်မှာစီစဉ်ထားတယ်လို့ပြောပါတယ
်။စီဆိုင်မှာတော့ကျွန်တော်တို့ဆရာတော်ရဲ့ညွှန်ကြားချက်အရကကျွန်တော်တို့စီဆိုင်မြို့မှာ5နေရာကျွန်တော်စီစဉ်ထားတယ်ဗျ။လောလောဆယ်ဒီအနေထားရောက်လာတော့လက်ရှိမနေ့ကစပြီးတော့ကျွန်တော်တို့ post တင်လိုက်တဲ့အခါမှာကျွန်တော်တို့ဒီနေ့ရောက်လာတဲ့ CP shop က900နည်းနည်းကျော်လာပြီဗျ။ကလေးရောလူကြီးရောအစိုးမကျမ်းမာတဲ့လူတွေပါတယ်ဗျ။မွေးကင်းစားကလေးတွေပါတယ်။နောက်ပြီးတော့ကိုယ်ဝန်တွေလည်းဗောလာစီတဲ့မြို့သမီးတွေလည်းပါတယ်ဗျ။ဘာဒီမှာစာဝတ်နေရေးလူမယ်။နောက်မှကျွန်တော်တို့ကုလောဆယ်ဒီမှာအချို့ဆိုတော့ AI လိတ်လို့ပဲဗော။အဲပိုင်းနေလို့အပ်တယ်ဗျ။သူပြလို့အပ်တယ်ဗျ။
စစ်ပြေဒုက္ခတွေတွေနေထိုင်စားသောက်ဖို့အတွက်ဖုန်ကြီးကျောင်းစာသင်ကျောင်းတွေမှာလူဦးရေမြများလက်ခံနေသလိုကိုယ့်ရဲ့နေအိမ်နဲ့အဆောင်မြေကွက်လက်တွေမှာရာရီနေထိုင်နိုင်ဖို့အတွက်ကိုလည်းတနိုင်တစ်ပိုင်ကူညီပေးနေသူတွေရှိလာပါတယ်။ရှမ်းပြည်တောင်ပိုင်းအောင်ပန်းမြို့မှာဆိုရင်အခကျင်းငွေမယူပဲနဲ့ဒုက္ခတွေတွေနေထိုင်ဖို့အတွက်အခမဲ့ငားပေးနေတာတွေလက်ရှိတယ်လို့ကိုယ်တိုင်ကူညီပေးနေတဲ့ဒေသခံတို့ကပြောပါတယ်။
သူတို့နေဖို့နဲ့စားဖို့ပေါ့နော်။နေဖို့နဲ့စားဖို့အတွက်ကိုကျွန်တော်ကတော့ကျွန်တော်ရဲ့တနိုင်တစ်ပိုင်ရဲ့ကျွန်တော်မိတ်ဆွေတိုင်ဝမ်နေရာကူညီတာနဲ့စမယ်ပေါ့နော်ဟုတ်လက်ရှိနေသားတိကတော့ဟိုပါမနေ့ကတိပေါ့နော်မနေ့ကနေသားတိကတော့ကျွန်တော်ဘက်မှာတော့အေဂျင့်နေသေးပါတယ်ကတိချောင်းတွေကလည်းအခုမနေ့ကမှစလာကြတာဆိုတော့ဒီနေ့ဒီနေ့နေရထားတော့ဘာမှမသိသေးဘူးပေါ့
အခုလိုနေရထိုင်ခင်းအတွက်ကူညီနေကြသလိုစစ်ပေးလွှတ်ရာထွက်ပြေးသူတွေအတွက်မော်တော်ယာဉ်အခမဲ့စီစဉ်ပေးသူတွေလည်းရှိပါတယ်ဒီမော့ဆိုမြို့နယ်ဖက်ကနေနေအိမ်စွန့်ခွာထွက်ပြေးလာသူတို့ကတော့မြို့ကနေထွက်လာတဲ့လမ်းနှောက်စစ်ကောင်စီတပ်တွေစစ်ဆေးတာတွေရှိနေပြီးထွက်ပြေးလာသူများလို့လမ်းပိတ်ဆို့တာတွေကိုလည်းကြုံခဲ့ရတယ်လို့ပြောပါတယ
်အကလုံးထွက်ပြေးပါချောင်တော့ဆိုတော့ကျမတို့လည်းဒီတက်တက်ဒီဓာမနေရတော့ကျမတို့ပေါ်ကိုရဟန်းကြီးတွေရောတိုက်လီကြီးတွေကိုအမြဲတမ်းစင်းနေသွားတယ်ကျွန်တော်တို့ကောင်းပေါ်မှာဖြတ်သွားဖြတ်လာအမြဲတမ်းလောက်တယ်ရဲ့တိုင်းပဲပြီးရင်လက်နဲ့ကြီးတွေနဲ့ထုသွားတယ်ပေါ့နော်ကျွန်တော်တို့ကောင်းပေါ်မှာဖြတ်ဖြတ်သွားတော့ကျွန်တော်တို့လည်းကလေးညင်နေအကြတော့ကလေးကိုလည်းတနာတယ်တဲ့ကျွန်တော်တို့ဒီဖက်ကိုပြက်ပြေးလာတာပေါ့နော်မနော်တနတ်တန်မကြားရရင်ရပြီဆိုပြီးတော့ကျွန်တော်တို့ထွက်လာတာမှဟုတ
်စစ်အာဏာသိမ်းပြီးချိန်ကစလို့ကြားပြည်နေတဲ့ကမြို့နယ်တချို့မှာတိုက်ပွဲတွေဆက်တိုက်ဆိုသလိုရှိနေပြီးစစ်ကောင်စီဖက်ကလက်နဲ့ကြီးနဲ့ပြစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေကြောင့်ဒေသခံအတော်များဘေးလွတ်နိုင်မဲ့နေရာတွေစီအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတာပါ။နေမင်းမတည်ငြိမ်လို့ကိုယ့်ရဲ့အိုးအိမ်ဆွန့်ခွာထွက်ပြေးလာရပေမဲ့လို့တစ်ချိန်မှအိမ်ပြန်နိုင်ဖို့မျှော်လင့်နေသူတို့ကတော့သူ့ရဲ့နေအိမ်မပြည့်စုံဖို့အတွက်ဆူတောင်းနေပါတယ်
။ကျမတို့ပြေးတာတော့တနေ့တော့ပြေးတော့မယ်အမရေကျမတို့စိုင်းခါကိုပြေးလိုက်ပြီးရွာမှာပြန်ရောက်လာလိုက်လိုက်ကိုပြန်ပြေးလိုက်နေအခုနောက်တစ်ခါထပ်ပြေးရပြန်ပြီးကျမတို့အိမ်မပြန်ရတာတော့မှတနေ့ပြေးတော့မယ်ပေါ့မနော်အမနော်ဟုတ်စားကြည့်ကြလားကျမတို့ပြေးနေရတော့လေကျမတို့အိမ်ကလည်းစစ်တပ်နဲ့နေတော့အိမ်ပြန်နေဖို့လောဘစီမပြေးတဲ့အနေထားမှာရှိနေတော့ကျမတို့လိုက်ကောင်မှပြေးချော်တာလဲကြာပြီးအခုတော့ဒီချီရောက်လာတော့ဗောနော်မနော်ကျမတို့အိမ်လည်းဘာမှမဖြစ်ပါစီနဲ့လို့ပဲဆူတောင်းရမှာဗောအိမ်တွေမီရှိုးအဲ့လိုမျိုးတွေဖြစ်နေတော့ကျမတို့အိမ်ကြံခဲ့ပါစီလို့ပဲပြောရမှာဗောနော်မနော်အဓိကကျမတို့ပစ္စည်းတွေလည်းဝေခိုးခံရတဲ့အိမ်တွေဖောက်ခံရတဲ့အိမ်ပဲကြံခဲ့ပေးပါလို့ပဲဆူတောင်းရမှာဗောမရဲ့အိမ်ဒီလုံးစောက်ဖို့ဆိုတာမလွယ်တဲ့ကိစ္စဘောနော်အဲ့ဒါအဲ့ရောနှမျောတယ်ဗောပြန်နေဖို့တချို့ချင်းအိမ်ပြန်ရောက်တဲ့ချိန်ကျရင်ကိုယ်အိမ်နဲ့ကိုယ်အိုးနဲ့အဲ့လိုမျိုးပြန်မြင်ရှင်းသေးတယ်ဗောနော်
တိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေအပြင်လေကြောင်းကပါတိုက်ခိုက်နေတာကြောင့်ရိုက်ကော်မြို့တွေကမိုင်းလုံးပန်ကန်းရွာတိုင်းရှည်ဆတဲ့နေရာတဝိုက်ပြည်သူတွေအတော်လာလုံးဝမလုကြဖို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကအသိပေးထုတ်ပြန်ထားပါတယ်
ကရားပြည်နယ်လွိုက်ကော်မြို့တိုက်ပွဲကနေတင်းရှောင်ပြေးနေရတဲ့ဒုက္ခသည်တွေကိုရှမ်းလူလူကကူညီပေးနေတဲ့သတင်းနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညာယူဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis App ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းတွေစတဲ့အစီအစဉ်တွေမတိုင်ခင်မှာအရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတော့ 17 လကြာကာလအတွင်းနိုင်ငံရေးမတည်ငြိမ်မှုတွေစစ်မှတ်ပဋိပက္ခတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့တောင်မှခက်ခဲနေပါတယ်။အာဏာသိမ်းထားတာတစ်နှစ်ပြည့်ခန့်ပြီးနေ့စဉ်ပြည်သူလူထုရဲ့ဘဝကဘယ်လိုများရှိပါသလဲ။ဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာမက်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်။
နိုင်ငံရေးပြပခအခြေအနေကြားမှာပြည်သူလူထုတွေနေတူကဘယ်လိုဖြတ်သန်းနေသလဲဆိုတာနဲ့ပတ်သက်လို့ဒီတစ်ပတ်ရဲ့သတင်းတောင်မှတ်စုစစ်စင်ကနေကျွန်မခင်ဗျူထွေးတင်ပြပေးပါမယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစလို့စစ်တပ်အာဏာသိမ်းပြီးအုပ်ချုပ်လာတဲ့ကာလဟာ၁၇လကျော်ရှိလာပါပြီ။စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်သူတွေဟာဒီကနေ့အထိရရာနီးတွေနဲ့ဆက်ပြီးတော့စန့်ကျင်နေကြသလိုလက်နက်ဆွဲကန်ခုခံစစ်တွေလည်းရှိလာပါတယ်။လူနေထူထပ်တဲ့မြို့ကြီးတွေအထိကျူးလွန်သူဘဲသူဆိုတာအတိအကျမသိရတဲ့ပောက်ကွဲမှုတွေဆက်ရှိနေပြီးအာဏာရှင်စန့်ကျင်ဆန္ဒပြမှုတွေကလည်းပျောက်ကြားပုံစံနဲ့ဆက်ဖြစ်နေပါတယ်။ပြည်တွင်းမတည်ငြိမ်မှုတွေရှိနေတာနဲ့အတူပဲစစ်ကောင်စီတပ်တွေရဲ့လုံခြုံရေးတင်းကျပ်မှုတွေနဲ့နယ်မြေရှင်းလင်းရေးစစ်တွေလည်းပိုပြီးတော့တွေ့လာရပါတယ်။အခုလိုမတည်ငြိမ်မှုတွေနဲ့အတူဒုက္ခရောက်ခက်ခဲကြုံနေကြတဲ့သူတွေလည်းပုံများလာပြီးသူတို့ကိုကူညီပေးမယ့်ပရိုက်တာအဖွဲ့တွေမှလည်းလုပ်ငန်းလှုပ်ဆောင်ဖို့အတွက်ခက်ခဲနေပါတယ်။ရန်ကုန်မြို့ထွန်းကစာဝတ်နေရေးကြက်တဲသူတွေကိုအကူအညီဆောင်ရွက်ပေးနေတဲ့ Pride အဖွဲ့တစ်ခုကတော့သူတို့အဖွဲ့ရဲ့လူသားချင်းစာနာမှုအကူအညီလုပ်ငန်းတွေအပေါ်မှာစစ်ကောင်စီဘက်ကစောင့်ကြည့်တာတွေရှိနေပြီးရဲစခန်းကိုခေါ်ပြီးရိုက်နှက်စစ်ဆေးတာတွေအထိပါကြုံတွေ့နေရတယ်လို့အဖွဲ့ခေါင်းဆောင်အမျိုးသမီးတူဦးကပြောပါတယ်။
စံနေမတည့်ပဲနဲ့မျိုးရေကနေပြီးတော့ပဲကျွန်တော်ပတ်စံနေပဲဝေတော့ဘူးနော်။စံစီစားတိန်ကို2000ဝယ်စားဆိုလို့ရှိရင်ပတ်စံ2000ဝယ်ပဲပေးလိုက်တာပေါ့တိန်စားအဲ့လိုမျိုးပေးလိုက်တယ်စံတဲဘူးကကျတော့ကျွန်တော်အခွင့်အရေးမှာခေါင်းဆောင်တယောက်ဖြစ်နေတယ်ဒီကနေတဲဘူးကြတော့မလွေတော့အရှိမတွေလည်းရိုက်ခံထားရတာဒီပိုင်းလည်းရှိတယ်ခံမထိုးရပါရှိတယ်ဆိုတော့ဖမ်းလည်းမဖမ်းဘူးချုပ်ထဲလည်းမထည့်ဘူးလိုရင်ခေါ်လိုက်တယ်သူတို့ကဘာတင်းနေရလဲရတယ်အဲ့လိုမျိုးတင်းနေပါရတယ်ဆိုလို့ရှိရင်အလိုင်းအဲ့လိုမျိုးခေါ်ခေါ်ဆက်တယ်ဆက်ပြောလို့ရှိရင်ဘာမှမသိဘူးဖြစ်လဲကန်တယ်ဘူးကလန်ပြောလဲရိုက်တယ်ဒီလိုပုံစံမျိုးတွေလုပ်တာပေါ့အခုလည်းကြည်ရတော့
စစ်တပ်အုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာအာဏာသိမ်းခံထားတဲ့ကာလအတွင်းအများပြည်သူနဲ့ဆိုင်တဲ့အထိတ်မှန်နေတွေကိုလည်းတိုးတိုးတိတိသာဖျက်ဆီးနေကြပါဗျ။မြန်မာနှစ်သက်ကူတကြံပွဲတော်သတင်းချွပွဲတော်တစောင်းနိုင်ပွဲတော်နဲ့ခရစ်စမတ်နေ့နှစ်သက်ကူနေတွေလိုလူမျိုးပေါင်းစုံပျော်ပျော်ရွှင်ရွှင်ဆင်နွှဲလေးရှိတဲ့အထိတ်မှန်နေတွေမှာလည်းအပျော်ရည်စိတ်တုံးခဲ့ရတယ်လို့မျိုးကန်တွေကပြောပါဗျ။လူခွေချိုးဖောက်မှုတွေနဲ့အတူကန့်သက်ချုပ်ချယ်မှုတွေပိတ်ပင်တားဆီးမှုတွေကြောင့်အပျော်ကင်းမဲ့ကြရတာလို့ရန်ကုန်မြို့ကအမျိုးသမီးတူကပြောပါဗျ
။သူတို့ဟိုအုတ်ချုံမှုအောင်မှာရှိနေတယ်ဘယ်သူမှလည်းဟိုပျော်ပါဖို့ကဆန္ဒရှိမှာမဟုတ်ဘူးသိထားတဲ့လူတွေကလည်းအများကြီးလေညီမတို့တွေ့နေဆိုရင်တော့ဒီကာလမှာဘယ်လိုမှမပြောနိုင်ပါဘူးဒီလိုလေနေလေဒီတိုင်းဘယ်သူမှဖြတ်သန်းမှလည်းမဟုတ်တော့ဘူးသူတို့လောက်မှာရှိနေသေးရတော့ New Year လည်းညီမတို့တွေဒီတိုင်းပဲစာမန်နေ့လိုပဲပျော်သွားလိုက်ကြပဲများတယ်ဟိုလက်ပြမလုံးရလို့လေလွတ်လပ်ခွင့်နဲ့စိတ်သုံးတာဟိုခုတစ်ယောက်ချင်းစီရလွတ်လပ်ခွင့်တွေပါအကုန်ထိလိုက်တာဟိုမှာအရင်တော့ကလိုမျိုးကိုယ့်ဟာကိုယ်တွားချင်တဲ့ချိန်တွားပြင်နေတဲ့ချိန်ပြန်လည်းလုပ်လို့မရစိတ်လွတ်လပ်လို့လည်းမပြောရဲဟိုတော်တော်နေဟိုနေရထိုင်ရကြက်ပါလေဒီကလာ
တခါနိုင်ငံရေးအခြေအနေတွေကြောင့်အချင်းချခံနေကြတဲ့ထောင်ရင်းအချင်းသားတွေရဲ့အခွင့်အရေးတွေချိုးဖောက်ခံနေရတယ်လို့သူတို့ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့အမှုလိုက်ရှင်တွေကပြောပါတယ်။အင်းစိန်ထောင်မှာအချင်းသားတွေကိုထောင်အာဏာပိုင်တွေကမတရားအနိုင်ကျင့်ကိုထိလက်ရောက်ပြုကျင်တာတွေမကြာခဏဆိုသလိုဖြစ်နေတယ်လို့ရှင်တွေတချို့ကပြောပါတယ်။ဒီကျူးလွန်မှုတွေအပေါ်မှာရှင်တွေတချို့ကတရားရုံးစီတင်ပြခဲ့ပေမဲ့လို့ဥပဒေအရတစုံတရာတုံ့ပြန်တာပါတစ်ခုမှမရရှိခဲ့ဘူးလို့သိရပါတယ်။အကျဉ်းထောင်ဝန်ထမ်းတွေကထောင်တွင်းအခွင့်အရေးနဲ့အကျဉ်းသားတွေရဲ့ရပိုင်ခွင့်ဥပဒေတွေကိုမသိလို့ကိုထိလက်ရောက်အနိုင်ကျင့်တာမျိုးမဟုတ်ဘဲရည်ရွယ်ချက်ရှိရှိနဲ့အကူအလိုတွေနှိပ်စက်တာဖြစ်တယ်လို့ဒီဖြစ်ရပ်တွေအပေါ်အချက်လက်စုဆောင်းနေတဲ့ရှင်းတွေတူကပြောပါရစေ
你今天受打的，今天俺那边的，今天湖南那个，人家也没说他爸爸，这路人家打的都这个，咱那是平时出去上的级别的，出去也用的不拿的啊嘛，他这样今年的打那个真老不给啊，你这你们不管的，找到平民他们弄个皮带的。长期天天看都是心里里边的，这家里的这种单压的家的，没单的精彩嘛的。这些我也在那没单检查了一些吧。比如说，放了后边医院比较舒服的地方，医院这些是放了这个皮带的，比如在那个东边的压了。
今年嘛呗，西安那些个库干打开门，手臂破碎了家的，地大干比如搞过一大堆呢。原本是在家带玻璃家的，内心也是受的了心里吧的。给亚比呢，你莫说没有呢嘛。第二班的准代表员平常拿的路，西高西北高，人家今年比大瑞大么高，李江代看木一把路少泥巴的，大瑞让过年的因果生活特别加的对嘛，三道一马把开开瑞西拉巴的，如果过年淘宝被买路线的个嘞，年年去年叫过年龙岩瑞个路少南部车开开泥巴的，提莫手提大概的五个罗，都准备要来北头开瑞个阿古路表表巴的，
像那个端南路米亚路、乌尼路嘞米亚路，你三道高。狗粮交出来的，你莫说你们端了，你莫说了哇，端了都没啥人能力去端了哇，不多的开开吧的，像那种狗的带过来开开的那，你外过来开开的那，或阿威的嘛，你的路线不开开的，伊的啊的新疆的都用不比他妈阿带的，悉尼啊的都报名，都是那里嘞，哎呀，你比咯，啥的，去年牛皮的吧的。
国别个比较，那个也跟那弟弟嘛，收小木的西拉比。查瑞哥那两边突然不觉，就是勇敢的阿来骑马呗。阿那对木闹事觉，千里瑞照，开开瑞西拉的路，龙岩新瑞家来表叔家玩的。克林艾瑞也变阿姨嘛，所以嘞，国别个比较，早的呢哪个也比，阿古早呢变偏偏没路，那再么跑嘞，别看八卦木的家嘛，阿带阿尼苏云亚路，克林瑞沙丁江多难一下嘞，难为你玩的。阿那对侬说着，比侬也没得年木的家嘛。阿古那趟那三年你得嘛咯？阿爷爷你也身边不？比如你阿个苗岭里的家，比如买野田的，我们苏格那个的，这是来保险。
ဒီနောက်မဆူအစီအစဉ်မက်ခင်ဖြူထွေးတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံတွင်းမှာဈေးကွက်အခိုင်အမာရထားတဲ့ Wave Money ရဲ့ share ကို Telenor လုပ်ငန်းကြီးဘက်ကရိုးမအုပ်စုကိုရောင်းချဖို့စီစဉ်နေပါတယ်ဒါဟာဆိုရင်ဆရာနာသိမ့်မှုနောက်ပိုင်း Norway ခြေစိုက်နိုင်ငံတကာလုပ်ငန်းကြီး Telenor ဘက်ကနေသူ့ရဲ့မြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေကိုရုတ်သိမ်းဖို့နောက်ထပ်ဆောင်ရွက်မှုတစ်ခုဖြစ်ပါတယ်တယ်လီနော်လိုနိုင်ငံတကာလုပ်ငန်းကြီးတွေဘက်ကမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေကိုပြန်လည်ရုပ်သိမ်းလာတာဟာဆိုရင်ဆရာနာသိမ်းမှုကြောင့်မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့စီးပွားရေးဒဏ်ခတ်မှုတွေရဲ့ရိုက်ခတ်မှုဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေးကယူဆပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍအစီအစဉ်မှာမတ်သိန်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးတင်ပြထားတာနားဆင်ပါရှင်
ဒီကတော့သူတို့ကနိုင်ငံတကာစီးပွားရေးပိတ်ဆို့မှုလုပ်တဲ့နိုင်ငံတွေရဲ့သဘောတဘာဝကိုကြည့်လို့ရှိရင်သူကလူ့အခွင့်အရေးချိုးဖောက်တာကတော့အရေးကြီးဆုံးအချက်ပါလူ့အခွင့်အရေးချိုးဖောက်လာရင် international မှာသူကစံနေရှိပါတယ်ခင်ဗျเนาะသူလူ့ကျင့်ဝတ်ပေါ့เนาะစီးပွားရေးနဲ့ပတ်သက်တော့ဒီဟောပေါ့စီးပွားရေးကျင့်ဝတ်တွေနဲ့မကိုက်တော့ဘူးမကိုက်တော့ရှိရင်နိုင်ငံတကာမှာသူတို့ကဒီတန်းကိုဒီအကျိုးဆက်ကိုသူတို့ခံရပါတယ်ခံရတဲ့အခါမှာသူတို့ကဥမာသူတို့လုပ်ငန်းတွေအတွက်တပြည့်နိုင်ငံတွေမှာရင်းနှီးမြှုပ်နှံတဲ့အခါမှာအဲ့ဒီကနာမည်ပြက်တဲ့နော်စီးပွားရေးပိတ်ဆို့မှုခံရတဲ့အကျင့်ပြက်တဲ့လူတွေနဲ့ဆက်ဆံတယ်ဆိုရင်ကြံတဲ့နောက်ထပ်ရင်းနှီးမြှုပ်လို့ရမယ့်နိုင်ငံတွေကသူတို့လက်တွန်လာမယ်အဲ့ဒါကသူတို့အတွက်ကြီးမားတဲ့အချက်ဖြစ်ပါလေအားလုံးလည်းသိတဲ့အတိုင်းဗမာပြည်မှာကလူအဖွဲ့ချုပ်ပေါက်တာဒီတစ်ခါပို့ပို့ကိုပြင်းထန်တယ်ခင်ဗျာဘာဒီပြင်းထန်လဲဆိုလူတွေကိုတတ်တဲ့မီးရှို့တဲ့ရွာတွေကိုအာဒါအလွန်တန်း war crime ဖြစ်တဲ့ခါကျတော့သူတို့ရဲ့ဒီ investor ပေါ့နော်ပြည်ထောင်စုရဲ့ investor တွေမှာဘလို့မှမျှော်လင့်ချက်ကမရှိနိုင်ဘူးဆိုတယ်ဒါကြောင့်မလို့သူတို့ကနောက်ဆုံးကြတာပါဒါတစ်ချက်ပါဒါပေမဲ့ဒီမှာချွန်းချက်ရှိတယ်ဗျเนาะနိုင်ငံတကာရဲ့ရင်းနှီးမြှုပ်နှံနေရာမှာသူရဲ့အကျိုးစီးပွားနဲ့ပေးဆပ်ရမယ့်သူတို့မကြိုက်တာပေါ့ cost benefit ပဲပြောကြပါစို့เนาะအနာဂတ်အတွက်ခုနကျွန်တော်တင်ပြခဲ့တယ်တပြည့်နိုင်ငံတွေမှာတပြည့်ဈေးကွက်တွေမှာဈေးကွက်ပြောက်မှဆိုးတယ်ပေါ့ဗျာဒါကတော့နံပါတ်1ချက်เนาะနောက်တစ်ချက်ကပါလဲဆိုသူတို့တွေမကြိုက်တော့ဘူးဘာမကြိုက်တယ်လဲဆိုသူတို့ရမယ်ဟာနဲ့ သူတို့ဗမာနိုင်ငံကနေပြန်ရမယ်အကျိုးစီးပွားနဲ့နိုင်ငံတကာပြန်ရမယ်ဟာချိန်ထိုးတဲ့အခါရမှာသူပါဥပမာရမှာ၅ချက်ရမှာဗျာဟဲ့လားဗမာပြည်ကရမှာနိုင်ငံတကာက50ရရင်ခင်ဗျား၅ချက်စွန့်မှာပေါ့ဒီသဘောပါခင်ဗျာဒါပေမဲ့ချွန့်ချက်ရှိပါဥပမာကာလာချင်းတော့မတူဘူးပေါ့နော်ဗမာပြည်မှာတိုတဲတို့လို့နော်အရင်ကြီးကြီးတဲ့နော်ပြင်သစ်နိုင်ငံတိုတဲနော်ဗမာပြည်ဟဲ့လားချက်ဗရနိုလို့ပေါ့ဗျာအမေရိကန်နိုင်ငံဒါတွေကြတော့ဘာလို့နေတယ်လဲနော်မေးစရာကြီးတော်လူခွေကျိုးပေါင်းနေတော့ဘာလို့ဆက်လုပ်တယ်လဲဆိုတော့အဲသူတို့ကခုနကျွန်တော်ပြောတယ်ဒုတိယချက်သူတို့တို့ကအကျိုးမြတ်ကအများကြီးရတာကိုရတဲ့ခါကျသူတို့ကလည်းမျက်စိဇုံမိတ်ပြီးတော့မှအပြောခံနေတာလည်းရှိပါလေခင်ဗျဒါကြောင့်ကျွန်တော်ပြောတာကဒါလေးနဲ့တိတိတန့်ပြောရင်ရေဘူးကပြောရင်နိုင်ငံတကာရဲ့စီးပွားရေးပိတ်ဆို့မှုတွေကိုဒီအကျိုးဆက်တွေကိုခံရမှာဆိုလို့ထွက်တာပါသို့တော့သူ့မှာပုံထွက်ဖို့တော့အားပေးတဲ့အကြောင်းရတော့ခုနကသူကဗမာနိုင်ငံရမယ်အကျိုးမြတ်နဲ့နော်သူပြန်ပေးဆက်လိုက်ရမယ်ဆိုကြုံသွားမယ်ဒီပြည်နေရာပေါ့နော်အားရရတန်းရှင်များနိုင်ဘူးနေတဲ့တကြောင်သူကဒီလိုထွက်တာမှမြန်မြန်ဆန်ဆန်ထွက်သွားတဲ့အကြောင်းရင်းလို့ကျွန်တော်တို့အဲ့လိုသုံးသပ်မိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီနိုင်ငံတကာလုပ်ငန်းကြီးတွေပေါ့နော်လူခွင့်ရေးချိုးဖောက်မှုကိုအလေးထားရတဲ့နိုင်ငံတကာလုပ်ငန်းကြီးတွေထွက်သွားတဲ့အခါမှာမြန်မာနိုင်ငံအတွက်ရောဘာများဆုံးရှုံးစရာရှိပါသလဲ
တကယ်တော့ဆုံးရှုံးတာပေါ့ဆံမရဲ့ဘာကြောင့်လဲစဉ်းစားကြည့်ပါအပြည်ပြည်ဆိုင်ရာစံနှုန်းနဲ့ကန့်ညီတဲ့ကုမ္ပဏီတွေလာပြီးရင်းနှီးပြီးဆိုရင်သူ့ရဲ့ quality ပေါ့ဗျာ quality ဆိုတာအရည်သွေးပေါ့နော်ထုတ်လုပ်မှုလုပ်ငန်းဆိုထုတ်လုပ်မှုနဲ့ပတ်သက်အရည်သွေးကောင်းကောင်းနေဗမာပြည်သူတွေ consumer တွေနော် customer တွေပေါ့ consumer ပေါ့နော်စားသုံးသူတွေရတာပေါ့ဗျာခံစားရတာပေါ့ဆောင်ရွက်မှုဆိုလည်းဒါ telecom service ပေါ့နော် service sector ဆိုရင် telephone line တွေကောင်းမှာဗျာဈေးတွေချိုးမှာဗျာ competition လုပ်လာတဲ့အခါမှာနော်ခုနပြောသူ့ရဲ့ဒီဟိုစားသုံးသူတွေအတွက်ဒီသွေးမိတာတွေရနိုင်တာပေါ့ရမှာပေါ့နော်ဒါပေမဲ့ပြဿနာကအဲ့ဒီချက်တွေကြည့်လို့မရဘူး။ဘာကြလို့ဆိုတော့ဒီလိုဆုံးချုံသွားပြင်မဲ့ခုဘက်မှာတစ်ဘက်ကခုမနေရပဲတွေ့တယ်ဆရာမရေ။ဘာလဲဆိုသူတို့ဈေးနှုန်းတွေမြင့်လာပြီလေ။နော်ဟုတ်တယ်မလား။အဲ့တော့ competition မှာကျွန်တော် market economy တွားတဲ့အခါမှာပြိုင်ဆိုင်တဲ့အခါမှာဒီသွေးကောင်းတဲ့ company တွေလာလေလေအဲ့ဒီကကျွန်တော်တို့စားသုံးသူတွေတို့ကအဆင်မြင့်တဲ့စားသုံးပုံစံတွေရလေဒီတဘောကြောင့်နင့်လာတာတော့အမှန်ပါပဲခင်ဗျာ။
ဟုတ်ကဲ့အဲ့တော့ဒီနိုင်ငံတကာလုပ်ငန်းကြီးတွေထွက်သွားပြင်မဲ့လဲအခုတယ်လီနော့တို့ဘာလို့ဆိုလဲဒါလုပ်ငန်းတွေကတော့ဆက်ရှိနေရပဲဆိုလိုတဲ့သဘောကဒါပိုင်ရှင်ပြောင်းသွားပြင်မဲ့လဲနောက်ပိုင်ရှင်ကဒီလုပ်ငန်းပဲဆက်လုပ်တာပဲနောက်တစ်ခုကလည်းဒီစစ်ကောင်စီဘက်ကပြောထားတဲ့ဒီနိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေရှိလာလို့ရှင်လဲသူတို့ရဲ့မိတ်ဆွေနိုင်ငံတချို့နဲ့ဆက်ပြီးတော့ဟိုလက်တွဲပြီးတော့အလုပ်လုပ်သွားမယ်ဆက်ပြီးတော့လဲပတ်သွားမယ်ဆိုပြီးတော့ပြောထားပါတယ်ဆိုတော့နိုင်ငံတကာလုပ်ငန်းကြီးတွေဟိုနောက်ဆုတ်တယ်ဆိုပေမဲ့လေဒီလုပ်ငန်းတွေကဆက်ပြီးတော့ရှိနေတာပဲဆိုတော့ဘာများกว่าသွားပါတယ်လဲရှင်ဒီနိုင်ငံတွင်းမှာလေဆရာ
အဲ့ဒါကတော့ကျွန်တော်တို့ခုမှမဟုတ်ဘူးကြာကျွန်တော်တို့ရှစ်ဆကြီးရေးခင်ပြီးတဲ့အခါကျတော့နိုင်ငံတကာကနေစီးပွားရေးပိတ်ဆို့မှုစတဲ့အခါမှာနော်ဘူတန်ရှူတို့ဘူကင်းညင်းတို့ပြောလက်သုံးရှိတယ်နော်နိုင်ငံကစီးပွားရေးပိတ်ဆို့မှုမမှုဘူးငါတို့ကတော့နော်အဲ့တော့ဘာလဲဆိုတော့အဲ့မမှုတဲ့အဲ့ဇာလန်းကဘယ်ရစလဲဆိုတော့ Cooney System ကြီးဗမာပြည်မှာနော်ခုနီစီးပွားရေးစနစ်ကြီးပေါ်ခဲ့တာပဲအဲ့တော့ဘာဖြစ်လဲဆိုတော့အစင်းနဲ့မိတဲ့ခုနကျွန်တော်တင်ပြခဲ့ပါတယ်အပြည်ပြည်ဆိုင်ရာမှာတန်းဝင်တဲ့ကုမ္ပဏီတွေကထုတ်လုပ်မှုပဲကြည့်ကြည့်ဆောင်ရွက်မှုလုပ်ငန်းတွေပဲကြည့်ကြည့်အဲ့ဒီလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်မှုလုပ်မယ်ဆိုရင်မမပြည်သူလူထုအတွက်အစင်းနဲ့မိတဲ့ဂုဏ်စီတွေဆောင်ရွက်မှုတွေခံစားရတာပေါ့ဆရာမရဲ့အခုတော့အဲ့ဒီအစင်းနဲ့မမိတဲ့နော်ဗမာပြည်မှာခုနီစီးပွားရေးစနစ်ကတကယ်တော့ပွဲစားစနစ်ပါခင်ဗျာနော်သူတို့ကအည်သွေးမိတဲ့နိုင်ငံတကာစံနှုန်းတွေနဲ့ပြည်သူနဲ့လုပ်ငန်းတွေလောက်တာမှုထုတ်လုပ်မှုပဲကြည့်ကြည့်ဆောင်ရွက်မှုကြည့်ကြည့်ဖြစ်တဲ့ခါကျတော့အည်သွေးနှိမ့်တဲ့ဆောင်ရွက်မှုပဲရမှာပေါ့ပြန်ကုဏမိကုန်းကိုကြည့်ကြည့်ကြည့်ဖြစ်ရရင်ကောင်းပြီ international နဲ့အဆင့်မြင့်တဲ့လူတွေထွက်သွားလို့ရှိရင်အစားထိုးမဲ့လူကဘယ်လိုလူလဲသူတို့နဲ့ပလင်းတူဂူးစုဖြစ်တဲ့ crony လုပ်ငန်းတွေပဲပေါ့မှာဒါကြောင့်မို့လို့ကျွန်တော်တို့ပြောချင်တာကအဲ့လိုယူယူဆိုင်ရာကအဆင့်မြင့်တဲ့လူတွေထွက်သွားမယ်ဆိုရင်ဗမာပြည်သူလူထုအတွက်တော့နင့်နာမယ်တို့တော့ဘယ်သူတွေကြိုးရှိမလဲအဲ့ဒီ crony လူရန်စားနဲ့အုပ်ချုပ်တဲ့စစ်အာဏာရှင်တွေကောင်းစားတဲ့တနစ်ကတော့ပို့ပြီးမှကောင်းစားမှာပဲဒါကြောင့်သူတို့ကပြောတာအဲအဲ့လူတွေထွက်သွားလဲကျွန်တော်တို့ကဂိမ်းမဆိုင်ဘူးတကယ်လုံးကတော့လှောက်အောင်တုံးတာပေါ့ဆရာမရဲ့ဂိမ်းမဆိုင်အခုလည်းပဲကျွန်တော်တို့အမြဲတမ်းပြောတယ်ဘူမင်းအွန်လိုင်းအာနာသိန်းတဲ့ခါမှာပြည်ဆိုင်စီးပွားရေးပိတ်ဆို့မှုကိုပြင်းထန်စွာနဲ့တုံ့ပြန်လာတဲ့ခါမှာဒုတိယကောင်းဆောင်ဖြစ်တဲ့ဘူဆိုးဝင်းပါပြောလဲကျွန်တော်ဂိမ်းမဆိုင်ဘူးကျွန်တော်တို့ဆက်ဆံတဲ့လူတွေရှိဆိုတော့အဲ့ခုနအခွင့်အရေးသမားတွေပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာကောက်သွေးစုံနေကြတဲ့လူပုမလင်လင်ပြောရရင်အင်းနီနာချင်းမကောင်းတဲ့အင်းနီနာချင်းနိုင်ငံတွေဘယ်လိုဆိုသိပါတယ်အဲ့ဒီနိုင်ငံတွေအကျိုးစီးပွားကိုသူတို့ပလင်းလူဘူးစို့လောက်ကြမဲ့ဒီလောက်ချီလန်းလန်းတာပါပဲခင်ဗျာ
မ
မတ်တန်ကြီးတိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်တတက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စု Las Vegas မြို့မှာကျင်းပခဲ့တဲ့ဤပညာဆိုင်ရာကုန်စည်ပြပွဲကြီးမှာအွန်လိုင်းဖန်တီးကဘာမက်တာဗတ်စ်နဲ့ပတ်သက်လို့စင်တင်ပြသမှုတွေကလူပြောများခဲ့ပါတယ်။အပြင်ကဘာကလူတွေအွန်လိုင်းဖန်တီးကဘာတဲ့တကယ်ရောက်သွားတဲ့အတိုင်းခန်းစားနိုင်အောင်လို့ဆက်ရုပ်တွေနဲ့ချိတ်ဆက်ပေးမယ်လို့ဟွန်တိုင်းကုမ္ပဏီကလည်းမိတ်ဆက်ခဲ့ပါတယ်။အပြည့်အစုံကိုမဆုမြတ်မွန်ကဒီသတင်းပေရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်။
မကြခင်အနာဂတ်မှာဈေးခွက်ထဲရောက်လာမဲ့ခေတ်စားလာမဲ့ဤပညာအခြေခံပစ္စည်းတွေကိုစင်တင်မိတ်ဆက်ပွဲထုတ်ကြတဲ့ CES ကုန်စည်ပြပွဲကြီးကို American ပြည်ထောင်စု Las Vegas မြို့မှာဇန်နဝါရီလ5ရက်ကနေ10ရက်နေ့အထိကျင်းပခဲ့ပါတယ်။ဒီကမ္ဘာလုံးကဤပညာဆိုင်ရာကုမ္ပဏီကြီးတွေကစလို့အသစ်တည်ထောင်ထားကစ Startup ကုမ္ပဏီငယ်လေးတွေအထိလာရောက်ပြီးတော့သူတို့ရဲ့စမ်းသစ်တည်ထွင်မှုမျိုးစုံကိုအပြိုင်လာရောက်ပွဲထုတ်ကြလေ့ရှိတဲ့ကုန်စည်ပြပွဲကြီးဖြစ်ပါတယ်။ကမ္ဘာအခြေအနေဆုံးဤပညာကုန်စည်ပြပွဲကြီးတစ်ခုဖြစ်ပေမဲ့ကိုဗစ်ကရောဂါဖြစ်နေချိန်မှာကုမ္ပဏီတော်တော်များများဒီနှစ် Las Vegas ကိုမလာကြဘဲတချို့ကအွန်လိုင်းကနေပဲပါဝင်ခဲ့ကြပါတယ်။ CES မှာမိတ်ဆက်တဲ့2-2စမ်းသတဲ့စမ်းနဲ့တည်ထွင်မှုတွေကနေအနာဂတ်မှာဘလို့ဤပညာဆိုင်ရာပစ္စည်းတွေအသစ်ထွက်လာဖို့ရှိလဲဘလို့ဤပညာတွေခေတ်ဆားလာမလဲဆိုတာကိုခန့်မှန်းကြည့်နိုင်ပါတယ်။ဒီနှစ်ကုန်စည်ပြပွဲကြီးမှာထူးထူးခြားခြားပြောကြတဲ့အကြောင်းအရာတစ်ခုကတော့online ပေါ်ကဖန်တီးကဘာ metaverse ဖြစ်ပါတယ် Welcome please Artificial intelligence AI နည်းပညာသုံးရွေးရှားသွားလာနိုင်တဲ့စက်ရုံမျိုးစုံနဲ့အနာဂတ်မှာအပြင်လောကကလူတွေကို online ကဘာနဲ့ချိတ်ဆက်ပေးနိုင်အောင်လို့တည်ထွင်သွားမယ်လို့တောင်ကိုရီးယားနိုင်ငံက Hyundai Motor Group ရဲ့ဥက္ကဋ္ဌကအခုလိုမိတ်ဆက်ပါတယ်
I don't think the metaverse is simply a virtual world that exists beyond the physical world.
Metaverse ဆိုတာလက်တွေ့ကမ္ဘာနဲ့မဆိုင်တဲ့ကွန်ပျူတာကမ္ဘာကြီးတစ်ခုလို့တော့ကျွန်တော်ကမထင်ပါဘူး။လက်ရှိမှာ metaverse ကိုဂိမ်းတွေနဲ့ဆိုင်တာပဲလို့မြင်ထားကြပါတယ်။ဒါပေမဲ့ metaverse နဲ့ပတ်သက်ပြီးလုပ်လို့ရတာတွေကအတိုင်းအဆမရှိဘူးလို့ Hyundai ကုမ္ပဏီကထင်ပါတယ်။ကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးအထိ metaverse ကကျေပြန့်လာမယ်လို့ထင်ပါတယ်။အနာဂတ်မှာပိုပြီးကြဲကြဲပြန့်ပြန့်ဖြစ်လာခြင်းကြာရင်ကျွန်တော်တို့နေဆင်ပွားတွေနေရာယူလာလိမ့်မယ်လို့ထင်ပါတယ်
။ရွှေရှားသွားလာနိုင်တဲ့ဆက်ရုပ်ရင်းငယ်ကလေးကိုကိုယ်အခန်းအဖြစ်အသွင်ပြောင်းလိုက်နိုင်တာမျိုးဒါမှမဟုတ်လေဗီဒီယိုဂိမ်းကစားလို့ရတဲ့ 3D သုံးဘက်မြင်ဖျော်ဖြေရေးအခန်းငယ်လေးအဖြစ်အသွင်ပြောင်းလဲလိုက်နိုင်တာမျိုး Hyundai ကုမ္ပဏီကတည်ထွင်မယ်လို့မိတ်ဆက်ကြေညာခဲ့ပါတယ်။
Today's metaverse is a virtual world with no connection to a physical world.And what I do in the virtual world has
ရှိမှာ metaverse ကအပြင်ကဘာနဲ့အခြေဆက်ရှိတဲ့ online ကဘာတစ်ခုဖြစ်နေပါတယ်။ online ကဘာထဲမှာကျွန်တော်တခုခုလုတ်လိုက်ရင်တကယ်အပြင်မှာလည်းအဲ့ဒီတိုင် live ဖြစ်နေရမှာပါ။အဲ့လိုဖြစ်ဖို့ဤပညာပိုင်းကအခုမတိုင်ခင်အထီးကမဖြစ်နိုင်ခဲ့ပါဘူး။ဒါကြောင့်မလို့ကျွန်တော်တို့ဖန်တီးနေတာကတခြားနဲ့မတူဘူးလို့ပြောတာပါ။စိတ်ဥတွေကို metaverse နဲ့ခြေဆက်ပြီးလိုက်လို့ရှိရင်အပြင်ကဘာနဲ့ online ကဘာနှစ်ခုလုံးမှာလွတ်လပ်လပ်လှူရှားနိုင်မှာဖြစ်ပါတယ
်။အင်္ဂါဂျိုဘော်ကိုသွားချင်ရင်တော့ကိုယ့်ရဲ့ online ကိုဘွားကအရောက်သွားလို့ရအောင်လို့ AI ဉာဏ်ရည်တုနည်းပညာဆက်ရုပ်တွေကိုအင်္ဂါဂျိုဘော်လွှတ်ပြီးထိတ်ဆက်ပေးမယ်လို့အခုလိုကြေညာခဲ့တာပါ။အခုလိုမကြခင်အနာဂတ်မှာ metaverse နဲ့အပြင်ကဘာပေါင်းကူးပေးနိုင်ဖို့အတွက် Hyundai နဲ့ Boston Dynamics ဆက်ရုပ်ကုမ္ပဏီပူးပေါင်းပြီးတော့ဤပညာသစ်တွေတည်ထွင်နေပြီဆိုတာကို CES ကုန်စည်ပြပွဲကြီးမှာအတိအပေးကြေညာခဲ့တာပါ Spot လို့နာမည်ပေးထားတဲ့ဆက်ရုပ်တွေကိုအင်္ဂါဂျိုပေါ်လွှတ်ပြီးတော့ဆက်ရုပ်ကတစ်ဆင့်မြင်ရနိုင်တဲ့အတိုင်းအင်္ဂါဂျိုကို online ဖန်တီးကဘာထဲမှာမြင်နိုင်အောင်သွားနိုင်အောင်လုပ်ပေးမယ်လို့မိတ်ဆက်ခဲ့တာပါကိုယ့်ရဲ့ online ကိုပွားအင်္ဂါဂျိုပေါ်မှာရောက်ရှိခံစားရတယ်လို့အပြင်မှာလဲအင်္ဂါဂျိုမျက်နှာပြင်ပေါ်ကအပူချိန်လေတိုက်နှုံးတွေကိုတော့တကယ်ခံစားနိုင်အောင်တည်ထွင်မယ်လို့ဆိုပါတယ်တကယ်တော့ metaverse online ကဘာကိုဖန်တီးနေကြတာအခုမှမဟုတ်ပါဘူးဒါပေမဲ့ Facebook လူမှုကွန်ရက်ကုမ္ပဏီကသူတို့ကုမ္ပဏီရဲ့လုပ်ငန်းတွေကို metaverse အတွက်အာရုံစိုက်လုပ်ဖို့ဆိုပြီးတော့ကုမ္ပဏီကို Meta လို့နာမည်ပြောင်းလိုက်ပြီးတဲ့နောက်မှာဒီနည်းပညာပေါ်ပို့ပြီးတော့အာရုံစိုက်မှုရလာခဲ့တာပါဒီလိုအချိန်မှာ Hyundai ကသူတို့ကုမ္ပဏီရှေ့ပြေးနေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ CNET Roadshow Online သတင်း website editor ချုပ်ကအခုလိုသုံးသပ်ပါတယ်
It definitely felt like metaverse is the big trend of CES and really in technology in general right now. So I think Hyundai felt like they
CES ပြောင်းမှာရောနိပညာလောကမှာပါ metaverse အကြောင်းကတော်တော်ကိုခေတ်စားနေတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လေဖြောင်းဒီကဒီအကြောင်းပွဲထုတ်ပြရမယ်လို့တပ်ပုံရပါတယ်။အနာဂတ်မှာစေရုပ်တွေကိုသုံးပြီးအဝေးတနေရာရောက်သွားသလိုဖြစ်အောင် telepresence လုပ်မယ်ဆိုတဲ့ application ကစိတ်ဝင်စားဖို့ကောင်းပါတယ်။အဝေးကစီဝေကန်နဲ့ကိုရောက်နေတယ်လို့ကိုတင်ပြနိုင်အောင်ဆက်ရုပ်ကလုပ်ပြတာမျိုးပါဆက်ရုပ်ကိုပေါ်သုံးပြီးအွန်လိုင်းကဘာတွေကပတ်ဝန်းကျင်နဲ့အပြန်အလှန်တုံ့ပြန်နိုင်ပြီးဆိုရင်တော့တကယ့်အခြေလမ်းတစ်ဖြစ်မှာပါတကယ့်ကိုစိတ်လှုပ်ရှားဖို့ကောင်းတဲ့စိတ်ကူးအမြင်ကောင်းဖြစ်ပါတယ် Boston Dynamics Company နဲ့ပေါင်းလိုက်တဲ့အတွက်ဖျွန်ဒေးအနေနဲ့လက်တွေ့ဖြစ်လာအောင်လုပ်နိုင်တဲ့အခြေအနေမှာရှိနေပါတယ်
Metaverse အကြောင်းဒီနေ့နည်းပညာလောကတွေကလူတိုင်းအပြောများနေကြပြီးတော့နောက်အနှစ်20လောက်ဆိုရင်တကယ်ကိုကြီးကျယ်လာလိမ့်မယ်လို့နည်းပညာလုပ်ငန်းများအသင်း CTA ရဲ့သုတေသနပိုင်းဆိုင်ရာဒုဥက္ကဋ္ဌကလည်းအခုလိုသုံးသပ်ပါတယ
် said that we're starting to talk about metaverse now the same way we started to talk about the internet in the early 1990s
metaverse အကြောင်းအခုစပြောနေကြတာကဘာနဲ့တူလဲဆိုတော့1990အစောပိုင်းနှစ်တွေကအင်တာနက်အကြောင်းကိုစပြောခဲ့ကြတာမျိုးနဲ့တူနေပါတယ်။အဲ့ဒီအချိန်ကိုပြန်သတိရမယ်ဆိုရင်ကျွန်တော်တို့အားလုံးတစ်စက္ကန့်ကို 56K နှုန်းမဲရှိတဲ့ modem တွေ dial-up internet တွေနဲ့သုံးခဲ့ကြတဲ့အချိန်မှာဒီနေ့ကျွန်တော်တို့ online မှာလုံနိုင်ကြတဲ့ကိစ္စမျိုးတွေတွေးကြည့်ဖို့တော့မဖြစ်နိုင်ခဲ့တဲ့အချိန်မှာအခု metaverse အကြောင်းပြောနေကြတာကလည်းအဲ့လိုမျိုးလိုပဲကျွန်တော်ကထင်ပါတယ်
။ကမ္ဘာပေါ်မှာအကြီးအကျယ်ဆုံး CES နည်းပညာကုန်စည်ပြပွဲကြီးမှာပြောစမှတ်ဖြစ်တဲ့အကြောင်းအရာတွေနည်းပညာတွေကအနည်းနဲ့အမြန်ဆိုသလိုအပြိုက်အဆိုင်ဖန်တီးကြလိရှိတာမို့အွန်လိုင်းကဘာ metaverse တဲ့အရောက်သွားနိုင်တဲ့အတွေ့အကြုံတွေကိုတစ်မျိုးမဟုတ်တစ်မျိုးမကြခင်တွေးလာရလိမ့်မယ်လို့နည်းပညာကျွမ်းကျင့်သူတွေကတော့သုံးသပ်နေကြပါတယ်ရှင်ကျွန်မဆူမြတ်ပါမှာ
မဆုမြတ်မွေရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်ထားတာနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မယေးတန်နာကျော်စီစဉ်တင်ဆက်ထားတဲ့ကဘာတလွားကထင်ရှားကျော်ကြားတဲ့အမှုပညာရှင်တွေရဲ့သတင်းတွေကိုစူးစီးတင်ပြထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါနှစ်သစ်နှစ်ကုချိန်မှာနှစ်စဉ်ချိမြင့်နေကြဖြစ်တဲ့ဗြိတိန်နိုင်ငံကဘီယင်မာကြီးသူကောင်းပြုခံရတဲ့ဆင်းမှာဒီနေ့တော့သိပ္ပံပညာရှင်တွေဈေးပညာဆိုင်ရာအကြီးအကဲတွေအများကြီးပါဝင်တာတွေ့ရပါတယ်အမှုပညာရှင်တွေထဲမှာဆိုရင် James Bond Minna Daniel Craig ပါဝင်ပြီးတော့ဆယ်ချောသက် Tennis Champion အမျိုးသမီးလေး Emma Raducanu ရောအပါဝင်လူရာနဲ့ချီပြီးတော့ချီးမြှင့်ခံရတာဖြစ်ပါတယ်တလောကပဲ James Bond ရုပ်ရှင်ကားတစ်ထွက်ထားတဲ့ Minna Daniel Craig ကိုရုပ်ရှင်တွေကဇက်လိုက် Bond ရရှိထားတဲ့ဘွယ်သူနဲ့အတူတူ Saint Michael နဲ့ Saint George သူရဲကောင်းဘွယ် CMG ဘွယ်ကိုချီးမြှင့်လိုက်ပါတယ်သူကိုစက်တင်ဘာလတုန်းကလည်းတော်ဝင်ရေတဲ့ရေခုံနှူးဆောင်တက်မှုကြီးပွဲကိုချီးမြှင့်ခဲ့ကြပါမင်းသားဒန်နီယယ်ခွေကဘောင်းရုပ်ရှင်က၅ကားမှာပါဝင်သရုပ်ဆောင်ခဲ့ပြီးတော့အခုထွက်တဲ့ No Time to Die ဇာတ်ကားကတော့ဘောင်းမင်းသားအဖြစ်နဲ့သရုပ်ဆောင်တဲ့သူ့ရဲ့နောက်ဆုံးကားနဲ့၅ကားမြောက်ရုပ်ရှင်ကားဖြစ်ပါတယ်ဒီနေ့စုစင်မှာခုနကပြောသွားသလိုပဲကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ပြီးကြီးထကြောက်ခဲ့ရတဲ့နှစ်ဖြစ်တာကြောင့်စုချင်းမြင်ခံရတဲ့သူတွေထဲမှာတော်တော်များများကဒီကိုဗစ်တိုက်ဖျက်ရေးလုပ်ငန်းတွေနဲ့ဆက်စပ်မှုရှိတဲ့သူတွေဖြစ်ပါတယ်။အင်္ဂလန်ကကျန်းမာရေးအရာရှိချုပ် Chris Whitty နဲ့ဒုကျန်းမာရေးအရာရှိချုပ် Jonathan Phantom တို့သူရဲ့ကောင်းဖွဲ့ချင်းမြင်ခံရပါတယ်။ပြီးတော့အလားတူ Scotland နဲ့ Wales နယ်တို့ကကျန်းမာရေးအရာရှိချုပ်တွေဖြစ်တဲ့ Gregor Smith နဲ့ Frank Atherton တို့လည်းသူရဲ့ကောင်းဖွဲ့ချင်းမြင်ခံရတာပါ။ပြီးတော့ UK ကျန်းမာရေးလုံခြုံရေးအဖွဲ့အကြီးကဲ Jenny Harris Britain ဆေးဝါးထိန်းချုပ်ကုကရေးအဖွဲ့အမှုဆောင်ရာရှိချုပ် John Wayne တို့ကတော့အမျိုးသမီးသူရဲကောင်းတွေဖြစ်နေချီးမြှောက်လိုက်ပါတယ်ပြီးတော့ COVID ကာကွယ်ရေးထုတ်လုပ်တဲ့ Pfizer နဲ့ BioNTech နောက်ပြီးတော့ Moderna ကအရာရှိတွေဒီလိုမျိုးကာကွယ်ဆေးထုတ်လုပ်မှုအပိုင်းငါသူတွေလည်းဂုဏ်ပြုချီးမြှင့်ခံရတဲ့ဆင်းနမှာပါဝင်တာပါနိုင်ငံကုံဆောင်အားသာသမားတွေထဲမှာဆင်တော့စုစုပေါင်း Olympic Champion 88ဦးသူကောင်းပြုခံရပါတယ်။ American Open Tennis အားကစားပွဲမှာပြိုင်ပွဲပထမအဆုံးဝင်ဝင်စဉ်တစ်ခေါက်တည်းနဲ့အနိုင်ရပြီးတော့နာမည်ကြီးသွားတဲ့ Emma Raducanu ကတော့ MBE ဖွဲ့ကိုချီးမြှင့်လိုက်တာပါ။ တောင်ဝင်းအရှိန်မင်းသား60ခွဲလွန်သွားတဲ့ကျင်းကတော့ဝေလာမင်းသမီးဒိုင်ယာနာဇာပနာအခမ်းအနားမှာအဆိုတော်အယ်ဒန်ဂျွန်စီဆိုတဲ့ Candle in the Wind တခြင်းကိုပူရဲဖန်တီးသူတေးရဲဆရာဘန်နီဒေါပင်ကလည်း CB ဖွဲ့ချင်းမြင်ခံရပါတယ် British Pop Guitar အဖွဲ့ဖြစ်တဲ့ Spice Scale အဖွဲ့တဲ့က Melby ကတော့အင်ရင်းကျဲဖက်မှုကြောင့်ရတဲ့အမျိုးသမီးတွေအရေးဆောင်ရွက်တဲ့ Women's Aid အဖွဲ့မှာပါဝင်ဆောင်ရွက်မှုနဲ့ချင်းမြင်ခံရပါတယ်ဒီလိုမျိုးသူရဲကောင်းဘွဲ့ချင်းမြင့်မှုတွေကအလဲခက်မာတဲ့ကရှိခဲ့တာဖြစ်ပြီးတော့အခုခေတ်တမှာတော့သူရဲကောင်းဘွဲ့ချင်းမြင့်မှုပနာမရွေးချယ်ခံရတဲ့သူတွေကိုအစိုးရဝန်ကြီးရုံးကိုအရင်တင်ပြီးတော့မှကော်မတီဖွဲ့ရွေးချယ်ပြီးဝန်ကြီးချုပ်နဲ့ပြည်မစီကိုတင်သွင်းပြီးတော့နောက်ဆုံးအတည်ပြုချက်ရယူတာဖြစ်ပါတယ်။ဒါပေမဲ့ဒီတစ်ခါဝန်ကြီးချုပ်ဟောင်းတိုနီဘလဲကိုသူကောင်းပြတာကတော့အဲ့လိုမျိုးလှုပ်ထုံးလုံနေနဲ့ကွဲပါတယ်။ပြည်မကြီးကအစိုးရအဖွဲ့နဲ့မတိုင်ပင်မနဲ့သူ့ဘာသူရွေးချယ်ဆုံးဖြတ်ချက်ချတာဖြစ်ပါတယ်။ဝင်ကြီးချုပ်တိုနီဘလဲချင်းမြင့်ခံရတဲ့အမြင့်ဆုံးသူရဲကောင်းဘွယ်ကိုနောက်ထပ်နှစ်ဦးကိုလည်းချင်းမြင့်လိုက်တာမှာတဦးကတော့ Cornwell မျိုးသားကတော့ Camilla နဲ့နောက်တဦးကတော့ House of Lords အထက်လွှတ်တော်က Labour Party အဖွဲ့ဝင် Valerie Amos တို့ဖြစ်ပါတယ်။ Valerie Amos ကပြည်မကြီးချင်းမြင့်တဲ့ဒီနေရာကိုရရှိတဲ့ပထမဦးဆုံးလူမဲအမျိုးသမီးလည်းဖြစ်ပါလိမ့်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေးတနာကျော်စီစဉ်တင်ဆက်ထားတဲ့တတ်တက်ရောင်သတင်းလောက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်းတလဲပြောပြပေးပါရှင
်နိုင်ငံတော်တမင်ကံပုဂ္ဂိုလ်တော်ဆန်းစုကြည်တရားစွဲခံရတဲ့အထက်ကအမှုသုံးမှုအတွက်နေပြီးတော့အထူးတရားရုံးကတပေါင်းနဲ့ထောင်နဲ့လေးနှစ်ချမှတ်လိုက်ပါတယ်ပုဂ္ဂိုလ်သွင်းကုန်ဥပဒေချုပ်ပေါက်မှုတဲ့နှစ်နှစ်ဆက်သွယ်ရေးဥပဒေချုပ်ဖောက်မှုတက်တဲ့နှစ်စုစုပေါင်းတပေါင်းနဲ့နှစ်နှစ်ပြည်တန်ချမှတ်ခဲ့သလိုနောက်တမှုဖြစ်တဲ့သဘာဝဘေးဆိုင်ရာစီမံခန့်ခွဲမှုဥပဒေချုပ်ဖောက်မှုအတွက်နောက်ထပ်နှစ်နှစ်ထောင်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။ဩစတြေးလျပမောက္ခရှောင်းတန်နယ်ကိုပြန်လည်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကမြန်မာစစ်ကောင်းဆောင်ကိုမြစ်တာရက်ခံခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရီစပိန်ရဲ့စာနဲ့တောင်းဆိုချက်ကိုတုံ့ပြန်တဲ့အနေနဲ့ဝန်ကြီးချုပ်ဟွန်ဆန်ကဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကိုမြစ်တာရက်ခံခဲ့တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလက်ဖြင့်အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်လည်းဖြစ်တဲ့မစ္စတာပရက်ဆုခုံးကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့တာဖြစ်ပါတယ်ခရီးပြည်နယ်လွန်ကော်မြို့ကိုမြန်မာစစ်တပ်ကလေကြောင်းကတိုက်ခိုက်မှုတွေရပ်တန့်ပြီးဘေးလွရာကိုတိမ်းရှောင်လိုတဲ့ဒေသခံတွေအပေါ်ပိတ်ပင်ကန့်သတ်တာတွေလည်းပြန်ယူသိမ်းပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တော်မန်ဒူးစ်ကဒီနေ့ဇန်နဝါရီလ10ရက်နေ့မှာတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကစလို့လွန်ကော်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လှုပ်လာခဲ့တယ်လို့လက်နက်ကြီးတွေနဲ့လည်းပြစ်ခတ်တိုက်ခိုက်နေကြောင်းဒေသခံတွေပြောတာကိုကိုကပီရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာမြန်မာနိုင်ငံအတွင်းပြည်ပကဒဏ်နေခံစားနေရတဲ့လူမှုအတိုင်းဝန်အတွက်ဒိမတ်နိုင်ငံကကပတ်ဆန္ဒရိက္ခာအဖွဲ့ WFP ကိုဒိမတ်ကိုရိုနာ25သန်းအမေရိကန်ဒေါ်လာ 3.8 သန်းပေးလွှတ်လိုက်ပါတယ်ကချင်ချင်းရခိုင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံမှာရှိတဲ့ပြည်နယ်တိုင်းဒေသကြီးအသီးသီးမှာပြည်ပကကြောင့်နေရစွန့်ခွာရှောင်တိတ်နေရသူလူဦးရေ 3,600 ကျော်ရှိတယ်လို့ကပတ်ဆန္ဒရိက္ခာအဖွဲ့ WFP ကပြောပါတယ်ခင်ဗျာမြန်မာနိုင်ငံအတွင်းအမေရိကန်နိုင်ငံသား2ဦးနဲ့တန်ရုံဝန်ထမ်း2ဦးတို့ဟာမြန်မာနိုင်ငံကချမှတ်ထားတဲ့ကပ်ဘေးစီးမြစ်တွေကိုမလိုက်နာတာကြောင့်တန်တမာဆက်ဆံရေးဆိုင်ရာဘေးနာသဘောတူညီချက်ပါပြဋ္ဌာန်းချက်တွေကိုချုပ်ဖောက်တယ်ဆိုပြီးမြန်မာစစ်ကောင်စီနိုင်ငံသားရေးဌာနကသတိပေးချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ
ဇန်နဝါရီလ10ရက်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ Elliot နဲ့El Santos တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မူဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.